Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော်ဗီအမေရိကန်သံဃာ၄အောက်တိုဘာ၁ရက်ခြံတော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line meter 31 32 51နဲ့ line meter 190တို့ပြင် VOE ရဲ့ Facebook စာမျက်နှာကနေလည်းစတင်တင်ပြနေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘယ်ကံသမားရွေးကောက်ပွဲအတွက်သမ္မတ Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့ကြားနောက်ထပ်လုပ်မဲ့စကားစစ်ထိုးပွဲတွေရဲ့ပုံစံကိုတင်းကျပ်သွားမယ်လို့သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲကိုကြီးကြပ်တဲ့ကော်မရှင်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလုပ်ခဲ့တဲ့သူတို့နှစ်ယောက်ရဲ့ပထမအကြိမ်စကားစစ်ထိုးပွဲဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးစကားစစ်ထိုးပွဲဖြစ်တယ်လို့ကြေကြေပြန့်ပြန့်ဖော်ပြခဲ့ကြပြီးတဲ့နောက်အဲ့လိုစီးမင်းတွေကိုပြောင်းလဲတင်းကျပ်ဖို့လှုပ်လာတာပါ။သမ္မတ Trump နဲ့ Joe Biden တို့ဟာမကြာခဏဆိုးသလိုတယောက်ပြောနေချိန်မှာတယောက်ကကြားဖြတ်ပြောတာဒါမှမဟုတ်နှစ်ယောက်စလုံးတရိုင်းနဲ့ထဲပြောတာတွေလှုပ်ခဲ့ကြပြီးတော့ကိုယ်စလဲလောင်းနှစ်ယောက်စလုံးမေးတဲ့မေးခွန်းကိုအတားအဆီးအဟန့်တားတွေမရှိဘဲဖြေနိုင်အောင်ချမှတ်ထားတဲ့စီးမျဉ်းတွေကိုသမ္မတ Trump ဟာနိုင်နာခြင်းမရှိဘူးလို့ဒီစကားစစ်ထိုးဘက်ကိုဦးဆောင်ဆွေးနွေးမိမြန်းသူ Fox သတင်းတော် Chris Wallace ကပြောပါလေ။အောက်တိုဘာ15ရက်နေ့နဲ့22ရက်နေ့မှာလုံးမဲ့ဒုတိယအကြိမ်နဲ့တတိယအကြိမ်စကားစစ်ထိုးပွဲတွေမတိုင်ခင်မှာစီးမျဉ်းအစ်တွေကိုအများဆုံးချမှတ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။တချို့ဝေဖန်သူတွေကတော့သမ္မတ Trump နဲ့ Joe Biden တို့စကားပြောနေတဲ့ချိန်မှာနောက်တစ်ယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားဖို့ကြံပေးပါတယ်။သမ္မတ Trump ကတော့ပထမအကြိမ်စကားစစ်ထိုးပွဲကိုတူနိုင်တယ်လို့ပြောလိုက်ပြီး Joe Biden အနေနဲ့နောက်တစ်ကြိမ်စကားစစ်ထိုးတော့မှာမဟုတ်ဘူးလို့လည်းဆိုလိုက်ပါတယ်။ Joe Biden ကတော့သမ္မတ Trump နဲ့နောက်တစ်ကြိမ်စကားစစ်ထိုးဖို့ကိုစောင့်နေတယ်လို့လည်းတုံ့ပြန်ထားပါတယ်ခင်ဗျာ။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အတွက်သမ္မတ Trump ကအဆိုပြုထားတဲ့တရားသူကြီး Amy Coney Barrett ကိုအတည်ပြုဖို့ကိစ္စကို Republican တွေကအပူတပြင်းလှုပ်ဆောင်နေတယ်လို့အထက်လွှတ်တော်တရားရေးကော်မတီမှရှိတဲ့ Democrat အမတ်တွေကပြောလိုက်ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့အတွက်အဆိုပြုထားတာကိုလာမယ့် January လမှာလုပ်မယ်သမ္မတ Justice စာချိန်ဆိုပွဲပြီးမှစီစဉ်သုံးသပ်တာတွေလှုပ်ဖို့လည်းထပ်လောင်းတောင်းဆိုလိုက်ပါတယ်။တရားရေးကော်မတီဥက္ကဋ္ဌ Lindsey Graham ကိုပေးပို့ပြီးမနေ့ကထုတ်ပြန်လိုက်တဲ့စာထဲမှာတော့မစ္စတာဂရီယမ်သတ်မှတ်ထားတဲ့အချိန်အတိုင်းတာဟာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အနေနဲ့အီမီကိုနီဘဲရက်ရဲ့နောက်ဆုံးရာဇဝင်ကိုစုံစမ်းဖို့နဲ့သူ့ရဲ့တရားရေးမှတ်တမ်းတစ်ခုလုံးကိုပြန်လည်သုံးသပ်ဖို့ဒါမှမဟုတ်ထပ်လွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုပြန်ဖြေဆိုနိုင်ဖို့အတွက်လုံလောက်တဲ့အချိန်ပမာဏခွင့်ပြုထားတာမဟုတ်ဘူးလို့ပြောပါတယ်။အခုပေးထားတဲ့အချိန်ဟာအရင်ကလုတ်ခဲ့တာရင်းနဲ့တည်တည်တံ့တံ့ကိုကွာခြားနေတယ်လို့ဒီမိုကရက်တွေကပြောလိုက်ပါတယ်ခင်ဗျာ။တရုတ်နိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံဖြစ်လာနေတာနဲ့အမျှကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ချင်းချောက်မှုကိုလိုင်ယောညီထွေဖြစ်အောင်အမေရိကန်ကမလုပ်နိုင်ဘူးလို့အမေရိကန်လွှတ်တော်မတ်တီကပြောလိုက်ပါတယ်။ဗိုလ်ရူးနေကထုတ်ပြန်လိုက်တဲ့တီးခြားအစီရင်ခံစာနှစ်ဆောင်မှာအဲ့လိုစိုးရိမ်မှုတွေကိုဖော်ပြထားတာဖြစ်ပါတယ်။ဒီထဲမှာအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေနဲ့မူဝါဒရေးဆွဲသူတွေဟာတရုတ်နိုင်ငံရဲ့ကုန်သွယ်ရေးနဲ့အပြန်အလှန်ကူးလူးဆက်ဆံမှုတွေတိုးမြှင့်လိုက်ခြင်းအပြင်ပြောဆိုရအနေနဲ့တချိန်ချင်းမှာအနောက်နိုင်ငံတွေရဲ့စံနှုန်းတွေနဲ့ညီလာလိမ့်မယ်ဆိုတဲ့အယူဆကိုအချိန်တော်ကြာလေးလက်ကင်ထားတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။အမေရိကန်ဟာကမ္ဘာစစ်မြင့်ထက်မှာတရုတ်နိုင်ငံကအစားထိုးနေရာယူသွားခံမဲ့တကယ်အန္တရာယ်နဲ့ရင်ဆိုင်နေရချိန်မှာဒါကိုပြန်တွန်းလှန်ဖို့အတွက်ရုန်းကန်နေရတယ်လို့အဲ့ဒီစီရင်ခံစားကပြောပါတယ်။ရလာမဲ့အရှုံးမြတ်ကတိတ်ကိုကြီးမားလွန်းတယ်လို့အောက်လော့တော်ထောက်လိုင်းကော်မတီမှာရှိတဲ့ဒီမိုကရက်တွေထုတ်ပြန်လိုက်တဲ့စီရင်ခံစာထဲမှာပြောထားပါတယ်။အော်လတော်ထောက်လိုင်းကော်မတီရဲ့အစီရင်ခံစာထဲမှာတော့အမေရိကန်ထောက်လိုင်းဌာနတွေဟာသူတို့ရဲ့တံပြန်အကြမ်းဖက်ဝါဒနိုင်နေတဲ့လုပ်ငန်းစဉ်တွေကိုအလွန်ကျွံအာရုံစိုက်လာနေတာနဲ့ပြောင်းလဲလာနေတဲ့ကမ္ဘာကြီးရဲ့ချင်းချောက်မှုတွေကိုအမိလိုက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့ဝေဖန်ထားပါတယ်ခင်ဗျာ။တရှိစီဝါမျိုးကွဲတွေကိုထိမ့်သိမ်းစောင့်ရှောက်ဖို့ကိစ္စကိုအမြန်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေနဲ့ကမ္ဘာခေါင်းဆောင်တွေကဗိုလ်ထုနေကလှုပ်တဲ့တရှိစီဝါမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတောင်းဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူသားတွေရဲ့တည်ရှိမှုဟာမိမိတို့ပတ်ဝန်းကျင်မှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းစောင့်ရှောက်နိုင်စွမ်းပေါ်မှာလုံးဝမူတည်နေတယ်လို့85ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဥက္ကဋ္ဌဘောကန်ဗော့စကီယားကညီလာခံအဖွဲ့မင်ကမှပြောပါတယ်။ကုလသမဂ္ဂအတွင်းဝန်ကြီးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဇီဝမျိုးစိတ်တွေဆုံးရှုံးနေတာတွေကိုမဆုံးရှုံးရအောင်လုပ်ဖို့နဲ့နောက်မျိုးဆက်တွေအနေနဲ့ပုံမကောင်းမွန်တဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးတည်ဆောက်ဖို့ကြီးမားတဲ့ညီမန်းချက်တွေထားရှိရေးကိုတောင်းဆိုလိုက်ပါတယ်။
10 years ago, we secured commitments that should have protected our planet.
လုံခဲ့တဲ့စနစ်ကကျွန်တော်တို့ဟာကျွန်တော်တို့ရဲ့ကဘာကြီးကိုကာကွယ်ပေးနိုင်မဲ့တန်ဋိဌာန်ကြီးချမှတ်ခဲ့ပါတယ်။အများအားဖြင့်တော့ဒါတွေမအောင်မြင်ခဲ့ပါဘူး။ဒါပေမဲ့ကျိုးပန်းအားထုတ်လုပ်ဆောင်ကြတဲ့အခါမှာကျွန်တော်တို့ရဲ့စီးပွားရေးတွေအပေါ်လူသားစုအပေါ်ကဘာကြီးညမှတန်ဆောင်ရေးအပေါ်အကျိုးသက်ရောက်မှုတွေရှိတယ်ဆိုတာညင်းလို့မရပါဘူး။သဘောတရားဟာခဏတိုင်းစွာကြီးမားပြီးတော့ထိခိုက်ပျက်စီးစေတဲ့ကျွန်တော်တို့ရဲ့အစမပြတ်လုပ်ရည်တွေကိုရှော့ချမယ်ဆိုရင်ပြန်ပြီးထူထောင်လာနိုင်မှာပါလို့အထွေထွေမှုချုပ်ကူတာရက်စ်ကပြောသွားတာပါ။ကမ္ဘာနိုင်ငံတရားကြော်ကခေါင်းဆောင်တွေဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာဇီဝမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတက်ရောက်စကားပြောခဲ့ကြပြီးတော့2020အလွန်ဇီဝမျိုးကွဲဆိုင်ရာမူပေါင်းတွေရဲ့ညီမှန်းချက်တွေချမှတ်ဖို့နဲ့အောင်မြင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ဥရောပတလွာကိုဗစ် -19 ကူးစက်မှုတွေတဖြည်းဖြည်းပြင်းမြင့်တက်နေပြီးစပိန်မှာလူတသိန်းမှ300နှုန်းနဲ့ကူးစက်နေပါတယ်ကူးစက်မှုနှုန်းနှစ်ဆဖြစ်နေတဲ့မက်ဒရစ်မြို့မှာလည်းလူတသိန်းမှ980ကျော်ကူးစက်နေတာကြောင့်အစိုးရကအသွားအလာတွေကိုကန့်သတ်ထားပါတယ်မြို့တော်တွင်လူ3သန်းလောက်ကိုအိမ်တွေထဲမှာပဲနေကြဖို့နဲ့အလုပ်ကြောင်ဈေးဝယ်တာနဲ့စိတ်ပစ္စည်းဝယ်ယူဖို့ကလွဲပြီးတော့မလူအပ်ရင်အပြင်မထွက်ကြဘူးတာမြင့်ထားပါတယ်တစ်ချိန်တည်းမှာပဲ American လေကြောင်းလိုင်းနဲ့ United လေကြောင်းလိုင်းကဝန်ထမ်း 3,200 ကိုဒီကနေ့ကြာတာပြင်းနေကစပြီးတော့အလုပ်နားထားမယ်လို့ပြောပါတယ်ဖက်ဒရယ်အစိုးရရဲ့အရေးပေါ်ယောဂကာကွယ်ရေးအစီအစဉ်တွေမရတဲ့အတွက်အခုလိုဝန်ထမ်းတွေကိုအလုပ်နားလိုက်တာပါဒီသတင်းပတ်သက် Disney ကုမ္ပဏီကလည်း Florida နဲ့ California အပန်းဖြေကစားကွင်းကဝန်ထမ်းတွေအပါအဝင်ဝန်ထမ်း 28,000 ကိုအလုပ်ကနေအနားပေးခဲ့ပါတယ်American အမျိုးသားဘောလုံးအသင်းက Tennessee Titans နဲ့ Pittsburgh Steelers အသင်းနှစ်သင်းကြားမှာတနင်္ဂနွေနေ့ကစားမယ့်ပွဲစဉ်တွေကိုနောက်အပတ်အထိရွှေ့ဆိုင်းလိုက်ပါတယ်။ပြီးခဲ့တဲ့အပတ်အတွင်း Titans အသင်းက Minneapolis မြို့မှာကစားပြီးအသင်းသား3ဦးနဲ့တခြားအသင်းသားမဟုတ်သူ5ဦးမှာ Coronavirus ကူးစက်မှုတွေတွေ့ရှိရတဲ့အတွက်လေ့ကျင့်မှုတွေကိုလည်းရန်နာထားပါတယ်။မနေ့တုန်းကတော့နောက်ထပ်အသင်းသားတစ်ယောက်မှာယောဂါကူးစက်နေတာကိုတွေ့ရှိခဲ့ရပါတယ်ရှင်။အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးအိန္ဒိယမှာဒီကနေ့တည့်ရက်ထဲကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ 1,180 ကျော်ရှိပါတယ်။အခုထိအိန္ဒိယမှာကိုဗစ် -19 ကူးစက်သူ 6.3 သန်းကျော်ရှိပြီးသေဆုံးသူက 9,800 ကျော်ရှိနေပြီဖြစ်ပါတယ်။နိုင်ငံတွင်းအသွားအလာကန့်သတ်ထားတာတွေကိုအော်တိုဘာလ15ရက်နေ့ကစပြီးတော့ဖြေလျှော့ပေးသွားမှာဖြစ်ပါတယ်။အော်တိုဘာ15ရက်နောက်ပိုင်းမှာကျောင်းတွေပြန်ဖွင့်ဖို့ကိုပြည်နယ်ရီအနေနဲ့ဆုံးဖြတ်ကြဖို့အစိုးရကပြောထားပေမယ့်ကျောင်းသားတွေကိုအွန်လိုင်းကနေတင်ကြားခွင့်လဲရွေးချယ်ခွင့်ပြုထားပါတယ်။နိုင်ငံတကာလေယာဉ်ခရီးစဉ်တွေကိုတော့အော်တိုဘာ31ရက်နေ့အထိရပ်ဆိုင်းထားပါတယ်။အင်ဒိုနီးရှားမှာဒီကနေ့ကိုဗစ် -19 ကူးစက်သူ 4,100 ကျော်နဲ့စုစုပေါင်းက 29,100 ကျော်ရှိပါတယ်။သေဆုံးသူစုစုပေါင်း 1,000 ကျော်ရှိတာပါ။စင်ကာပူနိုင်ငံကဗီယက်နမ်နဲ့ဩစတြေးလျကခရီးသွားတွေကိုအော်တိုဘာ10ရက်နေ့ကစပြီးတော့ပြန်လည်ခံမှာဖြစ်ပေမဲ့ကူးစက်မှုနှုန်းများတဲ့ဩစတြေးလျနိုင်ငံဝစ်တိုရီယာပြည်နယ်ကခရီးသွားတွေကိုတော့တားမြစ်ထားပါတယ်။တောင်ကိုရီးယားမှာဒီကနေ့ကူးစက်သူခွင့်တည်တဲ့အတွက်ပြည်သူတွေအနေနဲ့အားလည်ရက်တွေအတွင်းမှာသတိကြီးကြီးထားကြဖို့လည်းတိုက်တွန်းထားပါတယ်။တောင်ကိုရီးယားမှာအခုထိကူးစက်သူပေါင်း 23,800 ကျော်နဲ့သေဆုံးသူက400ကျော်ရှိပါတယ်ရှင်။မြန်မာနိုင်ငံမှာညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာယုံကို American နဲ့ Japan ပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့ဒီကနေ့နေပြည်တော်မှာဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အခုလိုမူပိုင်ခွင့်ယုံဖွင့်လှစ်နိုင်တာကမြန်မာနိုင်ငံတွင်ခေတ်မီမူပိုင်ခွင့်စနစ်တစ်ခုတည်ထောင်ဖို့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်း American တန်ယုံယာယီတာဝန်ခံကပြောပါရယ်အော်တိုဘာလာတည့်ရက်နေ့ကနေပြည်တော်မှာညာနာပစ္စည်းမူပိုင်ခွင့်ယုံကိုဗီဒီယိုကတစင်ဖွင့်လှစ်ပွဲမှာ American တန်ယုံယာယီတာဝန်ခံ Quentin Gardner ကအမှားစကားပြောကြားခဲ့တာဖြစ်ပြီးအခုဖွင့်လှစ်လိုက်တဲ့ယုံကကုန်ပစ္စည်းအမှတ်တံဆိပ်တွေမှတ်ပုံတင်နိုင်ရေးရှောက်လွှာတွေကိုစတင်လက်ခံနိုင်တော့မှာဖြစ်တယ်လို့လည်းပြောပါရယ်ခင်မီအမှတ်တံဆိပ်မူပိုင်ခွင့်စနစ်ကအတူပပစ္စည်းတွေထုတ်လုပ်မှုကိုအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့ဒီလိုအကာအကွယ်ပေးတာကမြန်မာစီးပွားရေးလုပ်ငန်းတွေနဲ့နိုင်ငံရဲ့ချားကယင်းနီးမြုပ်နှံသူတွေအတွက်အရေးပါတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာခင်မီမူပိုင်ခွင့်စနစ်ထူထောင်မှုအတွက်ညာနာပစ္စည်းမူပိုင်ခွင့်ယုံဖွင့်နိုင်ရေးအကူအညီပေးတဲ့အထက်American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID လည်းပါဝင်ခဲ့တာဖြစ်ပြီး မီးပညာအထောက်အပံ့တွေသင်တန်းတွေနဲ့ပစ္စည်းကိရိယာတွေထောက်ပံ့ပေးခဲ့တာပါဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ကမ္ဘာမူပိုင်ခွင့်အဖွဲ့ WIPO တို့နဲ့အတူမြန်မာနိုင်ငံအတွင်းခေတ်မီမူပိုင်ခွင့်စနစ်တည်ဆောက်နိုင်ရေးအထောက်ကျိုးပန်းမှုတွေမှာ USAID လည်းအတူပါဝင်ခွင့်ရတဲ့အတွေ့ဂုဏ်ယူဝမ်းမြောက်မိတယ်လို့ American တန်ယုံယာယီတာဝန်ခံကပြောပါတယ်နေပြည်တော်မှာဖွင့်လှစ်ခဲ့တဲ့ညာနာပစ္စည်းမူပိုင်ခွင့်ရုံးဖွင့်ပွဲကိုကုသရေးဝန်ကြီးဝန်ကြီးဦးတန်းမြင့်ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးအပါအဝင် JICA နဲ့ WIPO အဖွဲ့ကကိုယ်စားလှယ်တွေနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကဗီဒီယိုကတဆင့်တက်ရောက်ခဲ့ကြပါတယ်ရှင်အာဓမလိုအားစီခိုင်းမှုနဲ့တခြားဆွဆွဲချက်တွေနဲ့မလေးရှားစီအောင်ဆိုင်ပြည်ကုမ္ပဏီ FGV ရဲ့ထုတ်ကုန်ပစ္စည်းတွေအမေရိကန်နိုင်ငံနဲ့တင်သွင်းမှုပိတ်ပင်ခံရပြီးတဲ့နောက်မှာအဲဒီကုမ္ပဏီကအမီးပြန်စီးရင်ကနေပြန်လည်ကင်းလွတ်ခွင့်ရရေးကြိုးပမ်းသွားမယ်လို့ပြောပါတယ်မလေးရှားကုမ္ပဏီ FGV ရဲ့ထုတ်ကုန်တွေကိုအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်ပိတ်ပင်ကြောင်းကိုအမေရိကန်အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးဌာန USCBP ကဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါ။အဲဒီကုမ္ပဏီရဲ့လုပ်ငန်းခွင်မှာအာဓမအလုပ်စီခိုင်းမှု၊လိမ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိတာကိုတွေ့ရတာကြောင့်အခုလိုပိတ်ပင်တာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံဟာကမ္ဘာမှာစားအုံးစီထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပရာဟိတအဖွဲ့အစည်းတချို့က FGV ရဲ့အလုပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးမြစ်တာရခိုင်ပန်ကြားလွှာတစောင်းကိုထုတ်ပြန်ခဲ့ရကနေအလုံသမားတွေအပေါ်မတော်မရောလှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။အဲဒီပန်ကြားလွှာထွက်လာပြီးတဲ့နောက်မှာ AP သတင်းတောက်တွေကနိုင်ငံရှစ်နိုင်ငံကလာတဲ့လက်ရှိနဲ့အရင်အလုံသမား130ကျော်ကိုတွေ့ဆုံမေးမြန်းခဲ့ရကနေလောက်ခလာစာမပေးတာကစလို့ကြုံပြုတ်ခံရတာနဲ့အာဓမပြုကျင့်မှုတွေအကြောင်းကိုသိခဲ့ရတာပါ။ AP သတင်းတောက်တွေသတင်းစုံစမ်းတာမှာစီယုံဆိုင်ခင်းတွေမှာအတင်းအာဓမအလုခိုင်းစီဖို့ရိုဟင်ဂျာမွတ်စလင်တွေကိုလူမှောင်ခိုကူးပို့ဆောင်ခဲ့တယ်ဆိုတာကိုလည်းတွေ့ခဲ့ရပါတယ်။ American အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာန USCBP ကထုတ်ပြန်ချက်မှာလည်းအသွားလာထိန်းချုပ်မှုလူအများနဲ့ခွဲခြားထားရှိမှုကိုကာရနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုချင်းချောက်ကြက်ကင်မှုအထောက်ထားစာချုပ်စာတမ်းတွေကိုသိမ်းယူမှုလာစာမပေးဘဲထားမှုအပါအဝင်တခြားဆိုးဝါးတဲ့လုပ်ငန်းခွင်အခြေအနေတွေကိုဖော်ပြထားပါတယ်ရှင်တို့ရရှင်များရှင်ကြာတာပရင်းညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကုန်းဝယ်ကတ်ရောဂါကြောင့်တည်ဆောက်မှုတွေနဲ့ကုဆတ်မှုတွေအများဆုံးကြုံနေရတာကြောင့်အိမ်ပြင်မထုတ်ဖို့အမိတ်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းခေးသွာလာမှုကိုပုံမှန်ကျမဆဲဖို့ညွှန်ကြားလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါတည်ဆောက်သူတွေအပါအဝင်နေစဉ်လိုလိုကိုဗစ်ကပ်ရောဂါကူးစက်မှုတွေရာနဲ့ခြေရှိနေတဲ့အခြေအနေကိုရော့ကျလာအောင်အသွာလာတွေကိုပုံမှန်စစ်ဆစ်ဖို့ရန်ကုန်တိုင်းအစိုးရကညွှန်ကြားချက်ထုတ်လိုက်တာပါ။အိမ်ပြင်မထုတ်ဖို့အမိတ်ထုတ်ပြန်ထားချက်ရန်ကုန်တိုင်းအတွင်းမြို့နယ်တစ်ခုကနေတစ်ခုကိုဖွင့်ပြချက်မပါဘဲသွာလာတွေမလော့အောင်တုံ့ပြန်စစ်ဆေးဖို့ဒီနေ့ပဲညွှန်ကြားစာရောက်လာကြောင်းမင်္ဂလာတောင်ညရက်ကွယ်အောင်ချုပ်ရည်မှုဥယျာစာခေါ်ဦးတင်ဝင်းကပြောပါတယ
်။မူလကတော့ကျွန်တော်ပထမလုပ်နေတာလေးတွေရှိပါတယ်နေစဉ်တစ်ချိန်ပေါ့အခုကတော့ကျွန်တော်တို့ထွေဝန်နေဒီနေ့မှဝင်စားလေးနဲ့ကျွန်တော်တို့အုတ်ချုပ်မှုအားလုံးဒီအထူးစက်မှတ်ဖို့တော့ကျွန်တော်တို့ညွှန်ကြားလာပါတယ်ခင်ဗျအဲ့လိုပေါ့ဌာနဆိုင်နဲ့ပူပေါင်းနေစဉ်၃ချိန်လို့ပို့ကျွန်တော်တို့ထွေဝန်နေညွှန်ကြားထားပါတယ်ခင
်ဗျရန်ကုန်တိုင်းအတွင်မြို့နယ်တစ်ခုကနေတစ်ခုကိုသွာလာမှုတွေကိုတော့ဒေသခံအာဏာပိုင်တွေနဲ့ရဲတပ်ဖွဲ့တို့ပူပေါင်းပြီးဒီတစ်ပတ်ထဲမှာပဲစတင်စစ်ဆေးနေတာပါနေစဉ်ပုံမှန်တစ်ချိန်တာစစ်ဆေးနေရက၃ချိန်အထိတုံးမြေပို့ညွှန်ကြားထားကြောင်းလဲမြို့နယ်အုတ်ချုပ်ရေးမှုတွေကပြောပါတယ်ယောဂကူးစက်မှုတွေတိုးလာနေချိန်မှာအန်တရယ်ကိုကာကွယ်နိုင်ဖို့စီကန့်ချက်တွေထုတ်ပြန်ထားပေမဲ့လိုက်နာမှုတွေအားနည်းနေတာကြောင့်အခုလိုတင်ကျပ်ဖို့စီစဉ်ရတာလို့လဲမင်္ဂလာတောင်ညမျိုးနဲ့ကန်တော်ကလေးအနောက်ပိုင်းရက်ကွယ်အောက်ချုပ်ရေးမှူးတော်ခင်စန်တိကပြောပါတယ
်။ဘာကြောင့်လဲဆိုတော့လူတွေလည်းပြောရမယ်ဆိုရှင်တော့လေစီကန့်နိုင်တာမှုအင်အားလေးကနည်းနည်းတယ်ပေါ့နော်။ဘာလို့ပြောပြောမစ္စတာဘူဘာလို့ဆိုလဲဟိုဟာမေးချိတ်ထားတာလို့ဘာလို့အဲ့ဒါကြီးကျွန်တော်သူတို့ယောဂတိုင်ရဲ့ဆိုတဲ့ဥစ္စာလေးကိုသိရအောင်လို့ပေါ့နော်။အဲ့ဒါလေးကြီးအမ်ဒါတော့အဖြစ်ကအေးမေးချိတ်ဆိုင်ကျွန်မဆိုရဲဖြုတ်ဝင်ဖြုတ်ထားလိုက်။မင်းကမင်းမချိတ်နဲ့ပြီးတော့မှပြန်တက်။ဟုတ်တယ်မလား။အဲ့လိုမျိုးလေးကြတော့ချို့ကနားမလဲဘူး။အဲ့ဒါလေးတော့ပညာပေးလေးတော့ပေးရတာပေါ့နော်။သူတို့ပြတဲ့ပုံမှန်မူတည်ပြီးတော့သူတို့ရဲ့စာစာတိုင်းပြည့်စုံပုံမှန်မူတည်ပြီးတော့ကျွန်မတို့ကတော့ဟိုဒီပညာပေးလေးပဲပြောပြီးဆွတ်ပေးလိုက်ပါလိမ့်ရှင့်။
လူသားလူလာများတဲ့နေရာတွေမှာအတိတ်ကစစ်ဆေးနေပြီးစီကံချက်တွေအတိုင်းတိတိကျကျလိုက်နာမယ်ဆိုရင်ကက်ယောဂါတိုက်ဖြတ်ရေးမှာရလက်ကောင်းတွေတွေ့ရလိုက်မယ်လို့ယုံကြည်ကြောင်းလဲတာဥကလာပါမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တော်တိတိမြင့်ကပြောပါတယ်
။ဒီမှာတော့အခုလိုလှုပ်ထားတာတော့အခုထုတ်ထားတဲ့အမိန်ပေါ့နော်။ဘာပဲပြောပြောပေါ့အခုလိုတစ်မျိုးနဲ့တစ်မျိုးနဲ့အနေနဲ့ချင်းခြားပြီးရောသွာလာတဲ့ဟာတွေကိုရက်တန့်ခြင်းအဖြစ် ကျမတို့ရန်ကုန်တိုင်းမှာဖြစ်နေတဲ့ကိုဗစ်ပေါ့နော်ဒါကိုဗစ်ရောဂါတဖြည်းဖြည်းနဲ့ရောကျသွားမယ်လို့ကျမအနေနဲ့ထင်ပါတယ
်ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာရကရန်ကုန်တိုင်းတစ်ခုလုံးနီးပါးအိမ်ပြင်မထွက်ဖို့ပြေးခဲ့တဲ့လထဲမှာပဲအမိန့်ထုတ်ပြန်ခဲ့ပေမဲ့အခြေခံလိုအပ်တဲ့လုပ်ငန်းတွေမှာလောက်ကိုင်းနေသူတွေနဲ့အရေးပေါ်အခြေအနေကြုံနေရသူတွေကိုတော့သက်ဆိုင်ရာအာဏာပိုင်တွေခွင့်ပြုချက်နဲ့အပြင်ထောက်ခွင့်ပေးထားပါတယ်စီကံချိုးဖောက်သူတွေကိုတော့အာဏာပိုင်တွေသတိပေးထားတာတွေရှိခဲ့တယ်လို့အရေးယူဖို့သတိပေးတာတွေလည်းရှိပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့အစောပိုင်းထိထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်တည်ဆုံသူ300ကျော်နဲ့ရောဂါကူးစက်သူအရေအတော့ကတော့ 13,000 ကျော်ရှိနေပါတယ်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရခိုင်ပြည်နယ်မင်းပြမြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့အကြား၂ရက်ဆက်တိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါတဖက်တပ်ပြည်ရဂျင်ညာချက်တွေနောက်သာတက်တန်းတူထားတဲ့တမတော်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့ရခိုင်ပြည်နယ်မင်းပြမြို့နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါမနေ့ကစဒီကနေ့ထိမင်းပြမြို့နယ်မှာတိုက်ပွဲဖြစ်တယ်လို့လဲမင်းပြမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကူစလဲဦးလှသိန်းအောင်ကပြောပါတယ
်ဒီနေ့မနေ့ဝမ်းနိုင်မတိုင်ငယ်တွေကလည်းဘနက်ဆန်တွေကတဖောက်ဖောက်ကြနေရတယ်ငါနိုင်လာမှတော့ဘနက်ဆန်တွေကနေနေတော်တော်တော်တော်ကြားခဲ့ရတဲ့အနေအထားတော့ရှိသည်ကျမအောင်ဒကာနာကအစ်ဖက်နာကကျွန်တော်အဲ့ဒီနားမှာမနီ40လောက်တော့ကြာနေတယ်အဲ့လိုပြီးတော့ကြာလိုက်မနီကဟိုကျမပြုံးနာနဲ့မေလွန်ကြာမှာအဲ့ဒီချောင်းနာအဲ့ဒီကြာမှာမနီကဖြစ်သွားခဲ့တယ်လို့ကြားတယ
်ဒီကနေ့မနေ့ဘက်မှာမင်းပြမြို့နယ်ရာမောင်တရာနီစနင်းတောင်ထိပ်တောင်ကုန်းပေါ်မှာပြစ်ခတ်တံကြားနေရတယ်လို့လဲဒေသခံတွေကပြောပါတယ်မင်းပြမြို့နယ်ထဲကမေလွန်ကျေးရွာနီးမှာမြမစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့နေ့ရက်ဆက်တိုက်ပွဲဖြစ်ပွားကြောင်းအေအေပြောခွေရခိုင်ဒုက္ခကလည်းအတည်ပြုခဲ့ပါတယ
်စက်တင်ဘာလ30ရက်နေ့ဒီနေ့လေတနာရီခွေးလောက်ကစပြီးတော့ဒီမင်းပြမြို့နယ်မေလွန်ရွာရဲ့အနောက်မြောက်ဘက်1.8ကီလိုလောက်အကွာမှာမြေနီချုံးဆိုတဲ့နေရာမှာတိုက်ပွဲဖြစ်တာရှိညနေပိုင်းထိပေါ့နော်ဆက်တိုက်ပွဲဖြစ်နေတာရှိတယ်ဒီနေ့အော်တိုဘာလ1ရက်နေ့မနေ့မှလည်းပဲဒီမနေ့ကတိုက်ပွဲဖြစ်တဲ့နေရာမှာပဲဟိုတိုက်ပွဲဆက်ပြီးတော့နောက်တစ်ချိန်ပြန်ဖြစ်တာရှိ
မေလွန်ကျေးရွာနီးတိုက်ပွဲမှာနှစ်ဖက်တိုက်ခိုက်မှုတွေရှိနေပေမဲ့အတိအကျမသိရသေးဘူးလို့ဆိုပါတယ်။ဒီကနေ့ဗူဒီတောင်မြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားနေပေမဲ့အခြေအနေကိုမသိရသေးဘူးလို့ခိုင်တုကကဆိုပါတယ်။မင်းပြားမြို့နယ်နဲ့ဗူဒီတောင်မြို့နယ်ဘက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့တမတော်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။သမရောကတဖက်တအပြည့်ရကျင်ညာချက်ကိုဒီလကုံတိတလတက်တန်းထပ်တိုးလိုက်ကြောင်းဒီတစ်ပတ်ထဲမှာကျင်ညာခဲ့ပေမဲ့အကျန်းဖက်ဖွဲ့စည်းတွေလှုပ်ရှားတဲ့နေမြေတွေမပါဝင်ကြောင်းပြောဆိုထားတာကြောင့်အကျန်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်နေတာပါရခိုင်ပြည်နယ်မှာ COVID-19 ရောဂါကူးစက်မှုများပြားနေတဲ့ပြင်ဒေသတွင်းစစ်ရေးပဋိပက္ခကလည်းကြီးထွားလာနေတာပါဒီလိုအခြေအနေတွေကြောင့်ဒေသခံပြည်သူတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ပြည်နယ်လွှတ်တော်ကုသလဲဦးလှသိန်းအောင်ကဆက်ပြောပါတယ်
။ COVID ရောက်ရေးပြီးဒီစစ်ပွေးတွေရဲ့မဖက်တက်တွေရဲ့လောက်ချမုန်းတွေကြောင့်ပိုပြီးဒီအခက်အခဲရှိနေတဲ့အနေအထားတွေမှာအခုစောက်ဝါနေရတာကိုခက်ခဲကြနေကြပြီ။ဒီလိုဆက်သွားနေဦးမယ်ပြည်သူတွေရဲ့တအုံးဒီစာရေးနေရေးကဒီထက်မကအခက်တုံလာနေတဲ့အနေအထားကိုရှိရဲ့
။ရခိုင်ပြည်နယ်မှာနှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုဖြစ်စဉ်တွင်အရသာ2,000ကျော်အိုးရင်စွန့်ခွာဆစ်ဆောင်နေရပါတယ်။ကဘာနဲ့ဟွမ်းကတ်ယောဂကြုံနေချိန်မှာတနက်ကန်ပြိပခတွေရက်ဆက်ထားကြဖို့ကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းထားတယ်လို့မြန်မာနိုင်ငံခြေဆိုင်တန်တမာတွေကလည်းတိုက်တွန်းခဲ့ကြတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်ပါဝင်ရှမ်းပြည်နယ်တွင်းမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသိမ်းမှမှုတွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုင်းနဲ့ကြီးတဲ့ဒေသခံတွေကလည်းဘေးလွရာသိမ်းရှောင်နေရပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနအတွက်သတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလထက်ကျင်းပမယ့်ရွေးကောက်ပွဲမှာနေပြည်တော်ရမယ့်မေးစံတိုက်ရှင်တဲ့အတွက်တင်းရှက်လက်တွေရနိုင်ဖို့မိုဘိုင်းလက်ကင်ဖုန်း application ကိုဒီတစ်ပတ်ထိမှပဲစတင်အသုံးပြုခွင့်ပေးလိုက်ပါမယ်။လက်တွေ့သုံးဖို့အခက်ကြုံနေတဲ့ခိုင်ပြည်နယ်ရရှိနေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။မိုဘိုင်းလက်ကင်ဖုန်းကနေအင်တာနက်သုံးတဲ့သူခန့်မှန်းရှင်22တန်းလောက်ရှိနေတဲ့မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့မတိုင်ခင်ရွေးကောက်ပွဲအတွက်တင်းရှက်လက်တွေရနိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီတစ်ပတ်ထိမှပဲ Ambotta 2020 app ကိုမိတ်ဆက်လိုက်တာပါ။ကရွာကကြုံနေရတဲ့အတွက်တော့လာလှုပ်ရှားမှုတွေကန်တာထားရှင်မှာကျင်းပမယ့်ရွေးကောက်ပွဲမှာလေးစံတရှင်တွေတရှိလိုတဲ့တည်င်းရှက်လက်တွေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းကော်မရှင်ကပြောပါတယ်။ဒါပေမဲ့လည်းအင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတဲ့ရခိုင်ပြည်နယ်မှာတော့ကော်မရှင်ကမျှော်မှန်ထားသလိုဖြစ်လာနိုင်တဲ့အလားအလာတွေနှေးပါနေတာတွေ့ရပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေပေါ်ပေါက်ခဲ့ရကတနည်းကျော်ကြာပိတ်ထားတဲ့အင်တာနက်ဆက်သွယ်မှုတွေကိုပြီးခဲ့တဲ့ဩဂုတ်လမှာပြန်ဖွင့်ပေးလိုက်တဲ့နယ်မြန်နှုံးင်းဖူးကြည့်မရပဲ2G လောက်သာခွင့်ပြုခဲ့တာကြောင့်လက်တွေ့သုံးတဲ့နေရာမှာခက်ခဲတွေကြုံနေရတာပါ။ကြောက်တော်ဒေသခံကိုကျော်လာမြင့်ကတော့သုံးရတဲ့ရှင်နေနဲ့ကြုံနေရတယ်လို့ပြောပါတယ်။
အဲ့ဒီလေကျတော့တာကိုလည်းကျွန်တော်တို့ဒီမကြည့်ဘူးဗျဒါပါပြည့်လို့ဆိုတော့ကျွန်တော်တို့အနေထားကလေး၃နှစ်ဒါကျွေးရတာတော့အဆင်ပြေဘူးဆိုတော့လေဒါကကိုမကြည့်ဘူးဖြစ်နေတယ်ဒီချင်းနေမှာတော့ application ပြမတာဒီကျွန်တော်တို့ဒီအခုဒေါက်တာမျိုးရယ်ပြီးတော့ဒီဒေါက်တာပါဝင်ဒီပုံငါးချင်းရယ်နောက်ရယ်အဲ့ဒီပါဝင်မျိုးတွေမှာစတော့ဒီသူ့ကြည့်လောက်ပြရတာသူ့ကြည့်ပြရင်အနည်းဆုံးချင်းပေါ့ဒီဒေါက်တာမျိုးတွေကရှိတဲ့ဘာဝါထိုင်ကြီးကတော့သူကြည့်တာမှမဖြစ်သေးတဲ့တာဝါတိုင်းလေးရှိတယ်မဖြစ်တဲ့တာဝါတိုင်းလေးဆိုတော့မဖြစ်သေးတဲ့တာဝါတိုင်းလေးရှိပါလေအဲ့ဒါဆိုတော့ဒီလိုမှအဆင်ပြေသွားပြီပြီးတော့ကျေတူတူကလေးအကြောက်ပြတဲ့ဆွဲမွန်နေတော့ဘာမှသွားပြီးတော့မင်းပြင်းနေကြည့်နေကိုကြည့်နေပြီးကြည့်နေဟာလက်ရှိဒီမှာဆက်ရွေးကောက်ပွဲတဲလို့ပြောဆိုတာဘာမှရှိတာမရှိဘူးလို့ကျွန်တော်သိရတယ်ဗျ
ဆွီဒီနိုင်ငံရှေ့ဆိုင်နိုင်ငံတကာဒီမိုကရေစီနဲ့ရွေးကောက်ပွဲအကူအညီဖွဲ့ရဲ့ IDE ရဲ့ Asia Foundation တို့ရဲ့အကူအညီနဲ့မြန်မာနိုင်ငံက Poster အဖွဲ့ကစီစဉ်ထုတ်လုပ်တဲ့ Mobile App ကိုစတင်သုံးပြုရမှာအားနည်းချက်ရှုံရင်းချက်တွေရှိမယ်ဆိုရင်တည်ခံဖို့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ကြားထားပါတယ်အန်ဗောက်တာ2020 app ကိုတော့ mepezo ဆိုတဲ့ website မှာ direct download ရယူနိုင်ပြီပြည်ထောင်စုရွေးကောက်ပွဲကော်မရှင် website နဲ့ facebook စာမျက်နှာတွေမှာ၃ဆွေနေကိုလေ့လာနိုင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်လုံး internet ဆက်သွယ်မှုခက်ခဲတဲ့နေရာမျိုးမှာလက်တွေ့သုံးဖို့မလွယ်ဘူးလို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲလေ့လာဆောင်ကြည့်ရေးအဖွဲ့ညှိနှိုင်းရေးမှူးကိုအောင်နိုင်ကပြောပါတယ်
Missing ကတော့သူတို့ကဒီ commission ကတော့ဒီ missing ကိုအရှင်းပြည့်ကြည့်ဖို့အတွက် application ကတော့လောက်လိုက်ဒီမှာအဲ့ဒီ application ကဒီ internet account မျိုးနေတယ်မှာပဲဒီ 4G ရောရတဲ့မျိုးနေတယ်မှာပဲအရှင်းပြည့်ဒါမှမဟုတ်ဒီကျွန်တော်တို့ 2G ရတဲ့မျိုးနေတယ်ကကျွန်တော်ရထိုင်မှာကျတော့ရှင်းနေရှိတာပေါ့ဒီ application ကိုအသုံးပြုပြီးတော့ကြည့်တော့အရှင်းပြည့်မှာမဟုတ်ဘူးဆိုတော့သူတို့တက်အရှင်းပြည့်လိုက်တော့ဒီကျွန်တော်တို့မြန်မာနိုင်ငံလုံးအနေနဲ့ပြင်နေတဲ့ဖိုးကြီးပွန်ရက်ကိုဒီမျိုးနေဒီမှာလဲကျွန်တော်တို့ chart ဒီထုတ်ပြပေးနေလို့ဒီကျွန်တော်အနေနဲ့
ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲကလည်းနေဆိုင်တိုက်ရှင်စီရင်ထုတ်ပြန်တာကိုမိုဘိုင်းလက်ကန်ဖုန်းကနေကြည့်ရှုနိုင်အောင်စီစဉ်ထားပေမဲ့လက်တွေ့မှာတုံ့ဖို့အခက်အခဲရှိတယ်လို့လည်းဒေတာခန့်တွေကပြောပါတယ်ကရွာကကြောင့်တော်လာလှုပ်ရှားမှုတွေကန့်တတ်ထားပြီးလူစုခွင့်နေဖို့အကြံပြုထားတဲ့အတွက် online ကိုအားထားရနေချိန်မှာရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲလုပ်ငန်းစဉ်ပါဝင် internet ကိုအားထားရတဲ့ဝန်ဆောင်မှုတွေမှာစင်ခေါ်မှုတွေကြုံနေရတာဖြစ်ပါတယ်ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လိုင်ကတော့ဒီပြဿနာကိုပြည်နယ်ကော်မရှင်တာဝန်ရှိသူတွေအနေနဲ့ဖြေရှင်းနိုင်တဲ့နည်းလမ်းမရှိသေးဘူးလို့လည်းပြောပါတယ်
application ကအဲ့အချိန်မပြေဘူးဆိုတော့ဒါကတော့အဲ့ application လုပ်ဆောင်တဲ့အဖွဲ့ကြီးနဲ့ပဲဆိုင်တယ်လေအဲ့ဒီကအချိန်ပြေပြေကြည့်လို့ရအောင်ပြန်လုပ်ပေးနိုင်တယ်ဆိုလို့ရှိရင်တော့ဒါမျိုးပြည်များပိုင်းလဲကြွကြွန်းနေသူရှိရင်တော့ကြည့်လို့ရတာမယ်ပေါ့လေနော်ဒါကကြတော့ဟိုရခိုင်ပြည်နယ်ကော်မရှင်ကတော့လုပ်ပြီးလို့မရဘူးပေါ့လေဒါကကြတော့
လက်နက်ကင်မင်းပခတ်တွေနဲ့ကိုဘက်ကရွာက NDA ကြုံနေရတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေပြေဝမရတဲ့ပေါ့ပြည်တွင်းပြည်ပကစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါကယောဂကူးစက်မှုတွေကြုံနေရရှိမှာလူထုတွေအရေးကြီးတဲ့တည်င်းရှက်လက်တွေရရှိနိုင်အောင်အင်တာနက်ဆက်သွယ်မှုတွေပြေဝရဖို့အရေးကြီးကြောင့်လေပြီးခဲ့တဲ့လဆိုင်ပိုင်းမှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးကလည်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်ဒီကနေ့စင်ကာပူနိုင်ငံမှာကြိုတင်မဲ့ပေးရမှာချောချောမောမောဖြစ်တာတွေ့ရပေမဲ့ပြပရောက်မြန်မာအများစုရှိရာထိုင်းနိုင်ငံမှာတော့အခက်အခဲကြုံရမဲ့အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါ ဒီလ16ရက်နေ့အထိကြိုတင်မဲ့ပေးခွင့်ပြုထားတဲ့စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတွေစတင်မဲ့ပေးနေကြတာပါမဲ့ပေးခွင့်ရသူစီးရင်ကိုတော့မြန်မာတန်ယုံကအွန်လိုင်းကနေထုတ်ပြန်ပေးပြီးမနေ့9နာရီကနေညနေ9နာရီတွင်အလဲကျမဲ့ပေးနိုင်ကြပါတဲ့ပထမဆုံးကြိုတင်မဲ့ပေးခွင့်ရတဲ့ဒီနေ့မှာပဲကိုယ်တိုင်မဲ့သွားပေးခဲ့တဲ့မတ်မေကျော်စုံညွန်ကတော့သူ့တွေ့ကြုံကို VOA ကိုအခုလိုပြောပါတဲ့
မဲ့ပေးရတာကတော့အဆင်ပြေပါတယ်ဝင်သွားလာနဲ့ကျမတို့ရဲ့မဲဆန္ဒနယ်ဘယ်မှာရှိလဲရန်ကုန်တိုင်းဆိုကောင်တာ3လေးခုခွဲထားရဲရန်ကုန်တိုင်းကောင်တာမှာကျမရဲ့မဲလက်မကူကြီးတောင်းယူသွားပါတယ်တောင်းယူတဲ့အခါမှာလည်းသူတို့ရေးကွန်ကထုတ်ပေးလိုက်တဲ့ကျမနာမည်နဲ့ပေါ့နော်မဲဆန္ဒရှင်အမည်စင်ရင်ပေးမှာကျမကိုယ်တိုင်လက်မှတ်ထိုးပါပါတယ်ကျမရဲ့မဲလက်မှတ်ကိုထုတ်လိုက်ပါလက်မှတ်ထိုးပြီးတော့မှကျမတို့အခန်းထဲဝင်သွားပြီးကိုကြိုက်တဲ့ပါတီကိုပို့ကူအမှန်ချစ်မဲလေးပေးရတာ
ပထမဆုံးနေ့မှာမဲပေးဖို့စဉ်းယူထားသူ800လောက်ရှိပေမဲ့ဒီကနေ့မဲလာပေးသူဟာ200လောက်ရှိကြောင်းခန့်မှန်းထားကြပါတယ်မြန်မာနိုင်ငံနဲ့အိန္ဒိချင်းဖြစ်တဲ့ထိုင်းနိုင်ငံမှာတော့ဒီလ3ရက်နေ့မှာကြိုတင်မဲပေးတာတွေကိုစတင်မှာဖြစ်ပြီးဘန်ကောက်မြို့ကမြန်မာတန်ယုံနဲ့ချင်းမိုင်ကကောင်စစ်ဝင်ယုံနှစ်နေရာမှာမဲပေးကြရမှာဖြစ်ပါတယ်မြန်မာရွှေပြောင်းအလို့သမားအခွင့်အရေးလှုပ်ရှားသူတွေကတော့မြန်မာအများစုနေထိုင်ရာအရက်တွေမှာမဲယုံဖွင့်ဖို့အတွက်မြန်မာတန်ယုံကိုထိုင်းစုရနဲ့ညီတိုင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပေမဲ့COVID-19 ကာယောဂါကြောင့်ထိုင်းနိုင်ငံဘက်ကခွင့်ပြုတာမရှိခဲ့ပါဘူးဒီလိုခွင့်မပြုတဲ့အတွက်မဲဆန္ဒရှင်အတော်များများဟာမဲပေးဖို့အခက်အခဲရှိနိုင်ကြောင်းကိုရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက် MWRN ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်ခက်ခဲစတော့ထိုင်းနိုင်ငံမှာခွင့်ရင်တိုင်းနေပြီနဲ့89ခုရှိတဲ့ကြောင်းဒီဘန်ကောက်လူမျိုးမျိုးမှလာပြေးဖို့ဆိုတာအချမ်းပြည်သားလူတွေအတွက်အနှံ့ကွာဝေးတာတပိုင်းနောက်ပြီးတော့မဲပေးရကိုက3ရက်နေရနေမှာ16နှစ်ထိနေ့စဉ်ပြေးလို့ရတယ်ဆိုပြီးမဲ့ထိုင်းနိုင်ငံမှာဟိုအလုပ်ပေးရကသူရက်နဲ့သူတတ်မှတ်ထားတယ်ကြံပေးရမဟုတ်ရင်တွားယူလိုက်ရတဲ့စိတ်ဝင်နေဟိုပြောဆိုရမယ့်အခက်အခဲရတစ်ပိုင်းနောက်တစ်ခါတချို့ခရီးသွားတဲ့အတွေ့အကြုံအလေးချင်းမရှိတဲ့ပုံကများကြတော့လေဘာသာစကားအခက်အခဲရတော့တော့နောက်ကုန်ကြမ်းမှုတွေအတွက်ကြောက်တော့တွားမှုလာဖို့အခက်အခဲရှိတဲ့ပိုင်းလေးပေါ်လာနေပြောစိန်ခေါ်မှုတွေတော့အများကြီးပါပါခင်ဗျာ
အထူးသဖြင့်ထိုင်းနိုင်ငံတောင်ပိုင်းဒေသမှာရောက်ရှိနေသူတွေအတွက်ဆိုရင်ပုံမိုခက်ခဲနိုင်ကြောင်းပြောပါတယ်။နှစ်ဖက်အစိုးရကထုတ်ပြန်ထားတဲ့တရားဝင်အစည်းအရာဆိုရင်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသား2,000ကျော်လောက်အလုပ်လုပ်ကိုင်နေပြီးလောလောဆယ်မှာတော့မဲပေးဖို့လျှောက်ထားသူ3,000ကျော်လောက်သာရှိတာပါ။ဒီလိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေအပေါ်မှာတော့လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ်။ Base မြန်မာအဖွဲ့ရဲ့ Director ဆိုင်ရဲကျော်စွာမြင့်ကအခုလိုတုံ့တက်ပါတယ
်။ကျွန်တော်တို့ဒီအခုလက်ရှိရှိနေတဲ့မဲပေးတဲ့စနစ်ကိုပြင်ဖို့လိုပဲ။ဒါလောလောဆယ်ကတော့အခုတအားနောက်ကျပါပြီ။ရွေးကောက်ပွဲတော့ရောက်လာပြီဆိုတော့အခုကတော့မပြင်နိုင်တော့ဘူး။ဆိုတော့ရွေးကောက်ပွဲတွေဂျာပြရွေးကောက်ပွဲတွေကတော့ဒီ2020ရွေးကောက်ပွဲပြီးတာနဲ့ကျွန်တော်တို့ဒီနိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအလို့တကူမဲပေးခွင့်ရအောင်ပေါ့။အဲ့ဒါတော့အားလုံးတို့အောင်ပေါ့ဆိုတော့ဒါထိုင်းရတော့ဒါထင်ရှားဆုံးဥပမာပေါ့ဗျာတခြားနိုင်ငံတွေမှာကျိုးစကောက်မှာပဲတန်ယုံမရှိတဲ့နေရာမှာမဲပေးလို့မရအောင်ဖြစ်နေတာဆိုတော့ဒါကတော့ကျွန်တော်တို့ပြင်ရမယ်လို့ပဲကျွန်တော်အကြံဉာဏ်ပြောချင်ပါတယ်ဗျာ
မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာစတင်ဖို့သတ်မှတ်ထားပြီးမယ်လက်ရှိကာယောဂါကူးစက်မှုမြင့်မားနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲရွှေ့ဆိုင်ဖို့တောင်းဆိုတာတွေရှိနေပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တဘာဝပင်းနဲ့နယ်မြေတည်ငြိမ်အေးချမ်းမှုအခြေအနေအရရွေးကောက်ပွဲရှည်ဆိုင်ဖို့လိုရင်အောက်တိုဘာလအတွင်းထုတ်ပြန်မယ်လို့ကြေညာထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာပ
ါ။မလေးရှားနိုင်ငံကဖက်ဆီးခံရသူတွေအပါအဝင်ကိုဗစ်ကရောဂါကာလပိတ်မိနေတဲ့မြန်မာနိုင်ငံသား190ကျော်ကိုတန်ရုံးအစီအစဉ်နဲ့နေရပ်ပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကရောဂါကြုံနေရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေတဲကကျန်းမာရေးမကောင်းသူတွေအပါအဝင်လူ190ကျော်ကိုမြန်မာတန်ရုံးအကူအညီနဲ့မနေ့တုန်းကပဲနေရပ်ပြန်ပို့ပေးခဲ့တယ်လို့ဒီလလည်းမှလည်းနောက်ထပ်ပို့ဖို့စီစဉ်နေတာဖြစ်ပါတယ်။မနေ့ကနေရက်ပြန်ခွင့်ရသွားကြသူတွေထဲမှာတော့မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းတွေမှာဖမ်းဆီးခံနိုင်ရတဲ့ခန့်မှန်းခြေမြန်မာနိုင်ငံသား3,000လောက်အနက်လူရက်စစ်နေသူ20ကျော်ပါဝင်တဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးအောင်စုံမင်းကပြောပြပါတယ
်ထိန်းသိမ်းစခန်း20ယောက်ပါဟုတ်တယ်အများဆုံးပြန်လာတာနောက်တစ်ခုကဒီ18ရက်နေ့မှာကျွန်တော်တို့ကဆက်ပြီးတော့ထိန်းသိမ်းစခန်းလူတွေဟိုသူတို့ကိုတာအနေနဲ့အရောက်ဟာသူတို့လည်းထက်ထက်ပြေးလို့တိုင်းရောစီစဉ်နေပါတယ်။ကျမကြီးမကောင်းတဲ့သူဦးစားပေးပါတယ်။ဦးစားပေးပြီးတော့ဒါကတော့ဂျားလေးကညှက်ခဲ့တာဆိုတော့ဟိုအဟွာကကျွန်တော်ကြည့်တာကတော့3ယောက်လောက်ရှိတယ်။ဒါပေမဲ့ကျန်တဲ့တိုင်းရောစီစဉ်နေဟိုကျမကြီးမကောင်းတဲ့သူတွေလည်းပါတယ်။ဟုတ်
ကဲ့။
ကျွန်တော်ကျွန်တော်ကြည့်တဲ့ဇေယျကျွန်တော်ကြည့်တာတော့3-4ယောက်
ကျန်သွားတဲ့အရေးတော့ကတရားခုနှစ်ဆက်သုံးရောက်ပါမှာမြန်မာနိုင်ငံသားဝန်ကြီးဌာနကတော့ကာယောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့မလေးရှားရောက်အထောက်ထားမဲ့မြန်မာနိုင်ငံသား1000ကျော်ရှိနေပြီအဲ့ဒီထဲကတရားတစ်ဆက်ကိုရောက်ကိုတော့ပထမအတုပ်ဖြစ်အော်တိုဘလ15ရက်နေ့မှာကဲဇယ်ရေးလေယာဉ်နဲ့ပြန်ပို့ပေးမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ဒီလူတွေအတွက်ကတော့မလေးရှားနိုင်ငံဥပဒေအရ
တရားမဝင်ရတော့လောလောဆယ်တော့ဟိုခု119ရောက်ခဲ့ဘူးပြီးတော့ဂန်ဒီပြေလခုကြည့်ရပါတယ်ဟုတ်ကျွန်တော်တို့ကဟိုတန်ရုံးအနေနဲ့ပေါ့နော်တခြားတကယ်ကျမ်းမာရေးမကောင်းလို့အားလုံးတဲ့ကြည့်ထားလို့လည်းတန်ရုံးအစီအစဉ်နဲ့သူတို့ immigration ကိုခေါ်သွားပြီးမယ်ဂန်ဒီဆောင်ရမယ်မဆောင်ရမယ်ကျွန်တော်ဖြစ်ရှိမယ်မရှိမယ်ကတော့မလေးရှားအစိုးရပုံမှန်မှုကြည့်ရပေါ့နော်ဒီဘက်ကတော့တန်ရုံးအနေနဲ့တော့ဟိုအကောင်းဆုံးဖြစ်အောင်ဖောင်းရပေးမယ်လို့တော့ကြည့်ထားပါတယ်ဟုတ်ဟောဝါလုပ်ထားပါတယ်တန်ရုံးကတော့ဟိုကကိုကြီးခွေရအောင်တော့ပြောကြည့်မယ်ဒါပေမဲ့အဖေကြီးနဲ့မပြီးမဲ့တော့အမမခံ
ပါဘူး။ခမန်းကြီးမြန်မာနိုင်ငံသားငါးသိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်တက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်အကင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတာပါ။ဒါကြောင့်လဲနေရပြန်ဖို့တရားမဝင်နီးလန်းနေနဲ့ကြိုးစားရင်းမလေးရှားနဲ့ထိုင်းနယ်စပ်မှာဖမ်းဆီးခံရသူတွေလည်းအများအပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ကိုကုသမားတွေရဲ့တားကောင်အဖြစ်လဲကြောက်ရွံ့သွားကြရတာပါ။ကိုဗစ်အရေးပေါ်ကာလမှာမလေးရှားရောက်မြန်မာတွေတဲကမိမိကိုယ်ကိုအဆုံးစီရင်တာကတော့18ဦးထိရှိသွားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ရဲ့အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD နဲ့တိုင်းသားပါတီတွေရဲ့အလားအလာကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ရှစ်လကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အုပ်စုကြီး၃စုရှိပါတယ်။ရှစ်လေးလုံးအရေးတော်ပုံကမွေးထုတ်လိုက်တဲ့အရသာဒီမိုကရေစီအုပ်စုစစ်တပ်အနေဝင်အုပ်စုနဲ့တိုင်းရင်းသားအုပ်စုတွေဖြစ်ပါတယ် NLD နဲ့စစ်အုပ်စုဝင်ပါတီတွေပထမဦးဆုံးအချင်းလွတ်လွတ်လပ်လပ်ရှင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဟာမျှော်လင့်သလောက်ထောက်ခံမင်းမရကြပါဘူး NLD ကိုသာအာယုံဆိုင်ကြလို့လစ်လူရှုခံရတဲ့တိုင်းရင်းသားပါတီတွေများနေပါတယ်2015ရွေးကောက်ပွဲရလဒ်ကိုကြည့်ရင်လာမယ့်ရွေးကောက်ပွဲကိုကမှတ်နိုင်ဖို့ရှိပါတယ်။ကြရပြည်နယ်မှာဆိုရင်အနိုင်ရတဲ့ဒေသခံပါတီလုံးဝမရှိပါဘူး။ပြည်ထောင်စုနဲ့ပြည်နယ်လွှတ်တော်မှာ NLD က26ဦးပြည်ခိုင်ဖြိုးက6ဦးအနိုင်ရပါတယ်။ကရင်ပြည်နယ်မှာ NLD က26ဦးပြည်ခိုင်ဖြိုးက6ဦးဒေသခံက2ဦးအနိုင်ရရှိပါတယ်။မွန်ပြည်နယ်မှာ NLD က38နေရာဒေသခံပါတီတွေက4နေရာပြည်ခိုင်ဖြိုးကတနေရအနိုင်ရပါတယ်ချင်းပြည်နယ်မှာ NLD က28နေရပြည်ခိုင်ဖြိုးက9နေရဒေသခံပါတီတွေက6နေရအနိုင်ရရှိကြပါတယ
်ကချင်းပြည်နယ်မှာလည်း NLD ပါတီကပြည်ထောင်စုလွှတ်တော်အမတ်နေရ22ခုနဲ့ပြည်နယ်အမတ်နေရ22ခုစုစုပေါင်းကိုယ်စားလှယ်44ဦးအနိုင်ရပါတယ်ပြည်ခိုင်ဖြိုးက10နေရဒေသခံပါတီက18နေရကချင်းပြည်နယ်မှာနိုင်ကြပါတယ်2015ရွေးကောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်17ရာခိုင်နှုန်းသာတိုင်းနာပါတီတွေရရှိခဲ့ပြီးစေအုပ်စုအနွယ်ဝင်ပါတီတွေက8ရာခိုင်နှုန်း NLD က98ရာခိုင်နှုန်းတတိပုဂ္ဂလက3ရာခိုင်နှုန်းရရှိပါတယ်ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီကအများဆုံးအနိုင်ရပြီးရှမ်းဒေသမှာပြည်နယ်အဆင့်မှာရောပြည်ထောင်စုအဆင့်မှာပါရှမ်း SNLD ပါတီကဒုတိယအများဆုံးအနိုင်ရရှိပါတယ်ရွေးကောက်ပွဲမတိုင်မီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်မျိုးသားတိုးတက်ရေးပါတီတို့ပူးပေါင်းပြီးရခိုင်မျိုးသားပါတီ ANP ကိုတီထောင်နိုင်ခဲ့တာကြောင့် ပြည်ထောင်စုအဆင့်မှာ25နေရာပြည်နယ်အဆင့်မှာ22နေရာအနိုင်ရရှိခဲ့ပါတယ
်အခုတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် AID ဟာခွဲထွက်ပြီးတရားရှင်ပြိုင်ပါလိမ့်မယ်ဒေသခံပါတီတွေပေါင်းစည်းပြီးပါတီတစ်ခုတည်းအနေနဲ့ရှင်ပြိုင်လို့အနိုင်ရခဲ့တဲ့ရခိုင်ပြည်နယ်ကိုအားကျပြီးအခြားပြည်နယ်တွေမှာပါတီပေါင်းစည်းမှုတွေလုပ်ကြပါတယ်ပါတီချင်းပေါင်းစည်းပြီးပါတီဝစ်တီတော်ဖို့အတွက်ဖြတ်သိမ်းလိုက်တဲ့ပါတီ16ပါတီရှိပါတယ်။ရှင်ပြိုင်တဲ့ဒေသခံပါတီတွေများလာရင်ဆန္ဒမဲတွေလည်းအကွဲကွဲအပြားပြားဖြစ်သွားနိုင်တဲ့အတွက်ဆရာများသားတွေဆိုသလိုတဦးမှအနိုင်မရတာကိုခရီးပြည်နယ်ကတက်သေးပြနေပါတယ်။ဒါကြောင့်မွန်ပြည်နယ်ကဒေသခံပါတီတွေပူးပေါင်းပြီးမွန်ညင်ညွတ်ရေးပါတီတွေအနေနဲ့ရွေးကောက်ပွဲမှာရှင်ပြိုင်ပါလိမ့်မယ်။
ဒါပေမဲ့ NLD ပါတီကိုထောက်ခံသူတွေတိုးပွားနေတဲ့အတွက်တိုင်းသားပါတီတွေဟာ2015ကအဖြစ်မျိုးကြုံတွေ့နိုင်ပါတယ်။ဒေသခံပါတီတွေပေါင်းစည်းနိုင်တဲ့အကျိုးအမြတ်ကိုလာမယ့်ရွေးကောက်ပွဲမှာတွေ့နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။2015မတိုင်မီတိုင်းသားပါတီတွေပေါင်းစည်းဖို့ကြိုးပမ်းတာမအောင်မြင်ခဲ့ပေမဲ့2018နဲ့2019အတွင်းကချင်ကရင်ကယားမွန်နဲ့ချင်းပြည်နယ်တွေမှာပေါင်းစည်းတည်ထောင်တဲ့တိုင်းသားပါတီသစ်တွေပေါ်ထွက်လာပုံကိုတင်ပြထားတဲ့သူတွေသည်စုမွန်တန့်ရဲ့စာတန်းကိုစင်ကာပူခြေဆိုင်သူတွေသနဌာနကလွန်ခဲ့တဲ့ဇွန်လကထုတ်ဝေထားပါတယ်။ပါတီပေါင်းစည်းမှုဟာရွေးကောက်ပွဲအတွက်သာမကဘဲဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးကိုရည်ရွယ်တယ်လို့ဆိုပါတယ်။ဒီလိုစည်းလုံးညီညွတ်လာတာကိုဒေသခံလူထုကဘယ်လောက်ထောက်ခံလဲဆိုတာလာမယ့်ရွေးကောက်ပွဲမှာတွေ့ရမှာဖြစ်ပါတယ
်။ဒါပေမဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးပါတီတည်ထောင်တာနဲ့ထောက်ခံမဲရလိမ့်မယ်လို့မပြောနိုင်ပါဘူး။မဲဆန္ဒရှင်တွေယုံကြည်အားထားတော့တဲ့အဖွဲ့အစည်းဖြစ်ပြီးဘယ်လိုအကျိုးဆောင်မယ်ဆိုတာကိုရှင်းလင်းပြသစွာထုတ်ဖော်ဖို့လိုပါတယ်။တနည်းဆိုရင်တော့အခြားပါတီတွေနဲ့ပိုပြီးအရေးသေးရှိကြောင်းပြသဖို့လိုပါတယ်။ member base လူတွေများနေတာဟာလေပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာအပြည်လုံးဖျက်မြနှုန်း80ရာခိုင်နှုန်းမဲပေးနေချိန်မှာကရင်နဲ့မွန်ပြည်နယ်မှာမဲပေးလူ50ရာခိုင်နှုန်းသာရှိပါတယ်။ဒါကြောင့်ပထမအချိန်မဲဆန္ဒပေးတဲ့လူငယ်တွေများလာတော့မဲပေးဖို့စိတ်မပါတဲ့ဒေသခံတွေနိုင်ငံရေးမှာစိတ်ဝင်စားလာအောင်စွန့်ဆောင်နိုင်ရင်အကျိုးရှိနိုင်ပါတယ်။နိုင်ငံရေးဖြစ်စဉ်မှာ NLD ဟာမေမေရရလက်တွေ့ပြဆရာမရှိသေးလို့တိုင်းသားပါတီတွေအနေနဲ့အစီအစဉ်သစ်တွေတင်ပြနိုင်ပါတယ်။မြို့ကောက်ပွဲမှာကိုယ်စားလှယ်များများအနိုင်ရဖို့ကိစ္စဟာအဲ့ဒီကိုယ်စားလှယ်ကိုမဲဆန္ဒရှင်ကဘယ်လောက်ယုံကြည်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကျန်းမာရေးဝန်ကြီးရဲ့ကိုဗစ်ဆိုင်ရာမှာကြားချက်ကိုပြောပြထားပါတယ်ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်း300ကျော်ဆင်းရောက်လာပြီးသေဆုံးနှုန်းကလည်း300ကျော်အထိစတက်လာတာကိုပြန်လျှော့ချနိုင်ဖို့အရေးကြီးနေပြီလို့ကျန်းမာရေးဝန်ကြီးကမှာကြားလိုက်ပါတယ်အခုလိုကိုဗစ်ဖြစ်နှုန်းတင်နှုန်းတွေပြန်လျှော့ချနိုင်ဖို့ပြည်သူတွေဘက်ကဘလို့ကာကွယ်ပြီးအစိုးရဘက်ကဘာတွေပြင်ထားပါလဲဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကိုကျွန်တော်ဝင်းမင်းကမေးထားပါလဲ
ဟုတ်ကဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့လေဒီကိုဗစ်ရောဂါပိုးတွေ့နှုန်းကအတော်များလာတာအပြင်သိဆုံးမှုကလည်းစပြီးတက်လာတာမျိုးဒါတွေကိုရှော့ချနေဖို့ဆရာကြီးအဓိကပြည်သူတွေကိုဘာစမှားခြင်းလဲဆရာ
ပထမဆုံးကတော့ဒီကိစ္စကြီးကိုအောင်မြင်ဖို့ကကျွန်တော်ကျမကြီးကဘလောက်လို့လို့အဓိကကပြည်သူတွေပါဝင်ကျွန်တော်တို့ကတတိရှိရှိကျွန်တော်ပြောရပါတယ်မကြာခင်အချိန်ပြင်းမှာဒီကိစ္စကြီးအခုပြီးသွားမှာပါဒီအချိန်မှာအထူးရောက်ဆုံးမိပြွာပြည်သူများအင်းအပြင်းကိုမထွက်ခြင်းလည်းဖြစ်ပါတယ်နော်တတ်နိုင်တဲ့မြတ်မထွက်စေချင်ပါဘူးမလွှဲစားလို့ထွက်ရမယ်ဆိုရင်တော့ကျွန်တော်ကဒီနှခေါင်းကြီးဟိုဒါတို့လက်ရှိကစအကုန်လုံးပေါ့လေတတ်နေနေတာ social distancing ကိုလုပ်ဖို့လိုပါတယ်နောက်တစ်ချက်ကပြည်သူများထွက်တယ်ဆိုတာကမြန်မာပြည်ဈေးဝယ်ဖို့ထွက်တာဖြစ်ပါဘူးဈေးဝယ်ဖို့ထွက်တယ်ဆိုလို့ရှိရင်ဈေးမှာဟိုရှာတီရှာမို့မသွားခင်နေရတီတီချာချာကဘာဝယ်မယ်ဘယ်ဆိုင်ရောက်သွားမစအတိအကျတခါတည်းသတ်မှတ်ပြီးတော့တိနစ်သုံးလေးဝယ်ပြီးအိမ်ပြန်ရပါပဲကြာလီကြာလီယောဂကူးဖို့အလားလာများအဲ့တော့ဒီနေရာမှာကျေးဇူးကြီးသားတွေအကြီးကဖြစ်နေပါဘူးသူတို့ဒီယောဂပိုးတယောက်ရှိနေဆိုရင်မြောင်များစွာသောပြည်သူများကိုကူးဆက်ဖို့ချန်ညာအဲ့တော့သူတို့ဒီမတ်ကိုအချိန်ပြည့်ဝရတဲ့အပြင်ဖြစ်နိုင်လို့ရှိရင်ဖိစီးလေးပါကျွန်တော်ဝစ်ဆေးနေပါတယ်အ တော့ကူးစက်မှုအများဆုံးကလည်းဈေးပါ
ဟုတ်ကဲ့ဒီဈေးအပြင်ရောဒီကူးစက်မှုများနိုင်တဲ့တခြားနေရာတွေအတွက်ကာကွယ်ဖို့
မှာစီယုံနေမှာကူးစက်တာရှိတယ်စိတ်ယုံနေရှိတယ်အလူယုံနေရှိတယ်ကျောင်းနေဘုန်းကြီးကျောင်းနေရှိတယ်မပြားရင်ကျောင်းနေဖြစ်ကျောင်းနေမှာရှင်ဆွစားတဲ့ကျင်မှာစကားလေးလေးနဲ့ပြောမယ်ပစားဟမယ်ချောင်းဆိုးမယ်ဒါအဓိကပဲဒီစားတော့တဲ့အချိန်မှာကူးစက်ဖို့အများနဲ့လူတယောက်ဒီမိမပဲမတ်စတာပဲနေနေဒီစားတော့တဲ့အချိန်မှာတတိယဆိုးရွားရှင်းရှင်းပြောမယ်ဆိုရင်တော့ဖြစ်နိုင်တော့ပြောင်းနေကြောက်3မီလောက်အကွာတော့မဟုတ်အောင်6မီလောက်အကွာကိုစားလာဖြစ်နေလို့ရှိရင်တော့ကိုယ့်ကိုတယောက်တည်းစားတာအကောင်းဆုံးပါတော့လူအယုံနေထောင်နေမှာအရေးကြီးပါသူတင်လူအယုံပေါ်လေလူအယုံဝင်လဲလို့ရှိရင်ဒီဖို့အလားလားတော်တော်များပါတယ်အခုကျွန်တော်ဖွဲ့ပြီးလုပ်နေပါပြီမြစည်းကုန်းဘောဘာရည်တာစားအကုန်လူအယုံနေအသက်ကြီးတွေထားတဲ့ဟာတွေကိုလိုက်ပြီးတော့ဆောင်းဝန်းဆောင်ကြီးချာပြီးအကုန်လုံးအဝင်ထွက်ကိုနေဖို့ဗျာဘလူအယုံမှာလာရတဲ့တည်းကပြန်လာလို့ရတာဟိုမနေ့သွားညတာဆိုသူတို့ပါလာလို့ရှိရင်ဒီလူကြီးတွေကတော်တော်အန္တရာယ်များပါတယ်အဲ့ဒီခါလေးလည်းနောက်ပိုင်းတော့ဒီကျွန်တော်အန်တီဂျင်တက်စရရင်တော့ဒီလူတွေကကုပြင်းတယ်လို့ကျွန်တော်ယူရထားပါတယ်ဒီသူတို့လာတဲ့လူတွေပေါ့
ဟုတ်ကဲ့ဆရာရေနောက်ဒီသေဆုံးမှုနှုန်းစများလာတာအတွက်ရော
ဒီနှုန်းလေးကအနေနဲ့ပြင်လာဒါတော့ကျွန်တော်အပြစ်မခံဘူးတိုးတိုးလေးကျွန်တော်တို့ပြည်တဲ့လူတွေပြင်ကြည့်တဲ့ခါမှာအကုန်လုံးမြေအထူးဖြင့်ချီးကျူဖြစ်ပြီးရောက်လာချီးကျူကအဆိုးဆုံးပါဒီကုသမှုနဲ့ပတ်သက်ကြတော့ကျွန်တော်ဆေးတွေကတော့အကုန်နောက်ဆုံးမော်ဆေးတွေပြမာတယ်ဒီ cytokine storm တဲ့ဆိုလို့ interleukin တွေဝယ်ပြီးတယ်ရန်ဒီစဗာရီဝယ်ပြီးအမေချပန်တို့ရဲ့အပိကနေဝယ်ပြီးနောက်တစ်ချက်မှာဆိုတော့ကျွန်တော်စီမှာအများကြီးရှိပါတယ်။ကျွန်တော်တို့ဒီမှာကုနေတာကဗမောက္ခဌာနမှုကြီးဆရာဝန်ကြီးတွေဟာအမေရိကန်မှာရှိတဲ့သူရဲ့မိတ်ဆွေအခြားနိုင်ငံကတည်းကလည်း webinar တွေလုပ်တယ်ဆွေးနွေးတယ်ပြည်နှုံးများတာလူနာကိုနိုင်ကကိုနောက်ကျပြီးရောက်လာတာဖြစ်နေခုနကိုမော့ဘစ်ရောဂါအခါနေရှိနေ end stage kidney disease နောက်ဆုံးရှိရောက်တဲ့ကြောက်ကတ်တို့နော်ကိုယ်လုံးပါပဲဒါကြောင့်လည်းပြည်သူများတာပါကျွန်တော်ဒါကိုလေအမြဲတမ်းနေပြီးဒါရက်ချအောင်လုပ်နေပါတယ်နောက်ချက်ကတော့ကျွန်တော်ဒီချိန်မှာအဓိကစိန်ခေါ်မှုကဗျုံဝင်လေးများလာတဲ့လူနာတွေကိုထားမဲ့နေရာတွေလိုက်ရှာတယ်ဒီနေရာမှာလည်းကျွန်တော်ရန်ကုန်တိုင်းစုဘကိုကျေးဇူးအထူးတင်ပါတယ်သူတို့ဒီနေရာတွေအခုရှာပြီးတဲ့အပြင်အလှရှင်များဟိုတယ်အလုံးလိုက်ပြီးတဲ့အရှိရှိတဲ့စာဦးတွေအလုံးလိုက်ကြိုက်တဲ့နေရာသုံးပါဆိုတာရှိတယ်ဒီ10 hospital ကနေလေးရာအခုထပ်ပြီးနောက်ထပ်300 900ဒါလည်းဒီကျွန်တော်၃ဘတ်တင်ရောက်မယ်နောက်ထပ်ကတင်1200 hospital ဘော်ဒီတရားတရားကြာပြီးကျွန်မာရတယ်ဒီ၃ဘတ်လောက်စင်ရောက်မယ်အလူရှင်နေနိုင်ငံညာအလူရှင်နေ ICU ဆက် ventilator ပဲ ICU ပဲနာဆက် ventilator ဆက်အများကြီးပါပဲရှိဒီအများကြီးကျွန်တော်ပစ္စည်းတွေဝယ်တယ်ဒီဆေးရုံနေအစီအမြင့်တင်ရေးအများကြီးရပါတော့ကျွန်တော်တို့မကြခင်တော့ကြာသွားမယ်လို့မျှော်မှတ်ပါတယ်အခုတော့လောလောဆယ်တော့နည်းနည်းတော့တက်နော်ကျွန်တော်တို့ကဆေးရုံလေးရုံနေပေးတာ24ရက်စက်တင်ဘာမှစပိတ်တယ်ဆိုတော့သူရဲ့ impact ကတော့နှစ်ပတ်လောက်နေမှပြည
်ဟုတ်ကဲ့ဆရာအဲ့တော့ဆရာကပြောခဲ့တဲ့ဒီသေဆုံးမှုကိုပေါ့နော်အဓိက short ချနိုင်ဖို့ဆရာတို့စေယုံဘက်ကပြင်ဆင်ထားတယ်လို့ဒီစေယုံနောက်ကျတဲ့အတွက်လည်းပြည်သူတွေဘက်ကိုကျွန်တော်တို့အရင်တစ်ခေါက်ကစေယုံသွားတဲ့လက္ခဏာတွေပေါ့နော်ဟိုစပြီးဖြစ်တဲ့ဒီအနှံ့ပြောက်တာတွေကစပြီးသွားဖို့လက္ခဏာတွေကျွန်တော်တို့အဓိကပြောခဲ့ပါတယ်ဆရာနောက်တစ်ခုကတော့ဆရာကကဒီ comorbid လို့ခေါ်တဲ့ယောဂအခန်းပေါ့နော်ရှိတဲ့သူတွေကိုဆရာပါမှားခြင်းလဲ
သူတို့ဒီစီဂျူစီလုံးဝပြတ်လို့မရပါဘူးကြည့်ရစီကိုတော်တော်များများအထမဲ့ကိုပြီးပါမယ်ကြည့်ရတော့အဲ့ဒါကိုလုံးဝအပြတ်မခံနဲ့အိမ်မားတော့အဖြစ်နဲ့ဆိုနေခဲ့ပြီးသူ့အိမ်မိသားစုကိုကွဲပြီးနေနေချင်ပါလေ။ဟိုစီဂျိုတယောက်ရှိတဲ့သူကသူ့မိသားစုနဲ့မနေနဲ့သူ့မိသားစုကအပြင်ထွက်နေတဲ့မိသားစုကြီးကိုပါလာနေတယ်။မကြောက်ကက်ဆေးနေရတဲ့လူကြီးကင်ဆာဖြစ်တဲ့လူကြီးဒီလူကြီးကလုံးဝကိုကျွန်တော်အိမ်ထဲမှာကိုကိုယ့်ကို self isolation လုပ်ကိုယ့်ကို self isolation ကအိမ်ထဲမှာကိုယ့်ကိုတယောက်ချင်းနေကိုယ့်ကို quarantine လုပ်တဲ့ပုံစံသူတို့တယောက်မှအသိမခံဘူးသူတို့ဖြစ်ရင်သူတို့ကသိဖို့အလားအလာတော်တော်များပါလို့ဆိုတာအဲ့ဒါကြီးနော်အဲ့ဒါတော့ကျွန်တော်ဒီချာပြချင်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီသေဆုံးမှုများလာတာအတွက်အထူးသဖြင့်တော့မရှိမဖြစ်လိုတဲ့ဒီဆေးဝင်တန်းတွေမထိဖို့ပေါ့နော
်ကျွန်တော်တို့စပြီးတော့ antigen test တွေကျွန်တော်တုံးပါပြီကျွန်တော်လူ9-4သိန်းသာဝယ်ပါတယ်ဒါတော့အချင်းရနိုင်ဘွဲလောက်အတွင်းအဖြစ်ပြရတဲ့အခါကျတော့ယောဂဖြစ်တဲ့လူကိုဆော့ဆီးတာပြီးရင်လုတ်ပြင်းနေတာကျွန်တော်လုတ်လို့ရတာပေါ့။အဲ့ဒါသူရဲ့ contact တွေ threshold ကအကုန်လုံးရတာစပြီးတုံးနေပါပြီ။ဆေးဝင်ကြီးတွေမှာတုံးမယ်။နောက်နေဆေးဝင်တွေလည်းအကုန်ဖြတ်မယ်။အဲ့တော့ဒီဟာအထူးသဖြင့်ကျွန်တော်ဆရာဝန်တွေဘယ်လိုဖြစ်သွားလဲဆိုတော့လာပြီးတော့ emergency ခွဲတဲ့လူတွေကိုယောဂမရှိဘူးချင်းခွဲလိုက်တဲ့နေရာမှာကျွန်တော်တော်တော်ထိသွားပါတယ်။အဲ့ဒါကြောင့်ဒီလို emergency ခွဲမဲ့လူတွေဆိုလို့ရှိရင်ချက်ချင်းနိုင်ွေးအတင်ဒီလူမှာယောဂပိုးရှိမရှိကိုကျွန်တော်စမ်းမယ်။စမ်းပြီးမှခွဲမယ်။အဲ့မရှိဘူးမှာရှိတခုလိုလားမရတာအစပစ္စည်းကမရတာဆိုအဲ့ကြောင့် logistic system efficiency ကိုတက်အောင်လို့ကျွန်တော်ဒီ dashboard နဲ့လုပ်ပါတယ်ကျွန်တော် cloud နဲ့လို့ရှိရင်ဒီဆေးရုံကြီးမှာဘာတွေကြံ့နေလဲလို့လေအဲ့ဒါကိုကျွန်တော်တစ်ခါတည်းပြီးနေတယ်ဒီ covid ကြီးကိုခုနအသေးအပြောက်နှုံးချဖို့ကဒီ logistic system ရေးကြည့်ဥမာဆေးရုံမှာ PPE မရှိဘူးဘ
မရှိဘူး NN5 မရှိဘူးဆိုလို့ရှိရင်ဒီဆရာဝန်တယောက်အနေနဲ့ယောဂရဖို့ချက်စားအရင်များပါတယ်ကျွန်တော်တိကျ logistics system management တော့တိကျပြီးပြီးအောင်ကျွန်တော်လုပ်နေပါ
ဟုတ်ကဲ့ဆရာကျေးဇူးပါအခုလိုနေမညာမှာဥဆောင်ပြီးလုပ်ပေးနေတဲ့အတွက်ဖြစ်နှုန်းသိနှုန်းတွေလည်းမကြခင်ကြဆင်းသွားပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြင့်ပါ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဗာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးခံရပြီးမြောက်ဦးမြို့က၃ဘိန်းမောင်းသူတူတေဆုံးသွားတဲ့ဖြစ်စဉ်မှာကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့တအံ့အမျိုးသားလွတ်မြောက်ရေးတက်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ပုတ်တွေဖျက်ဆီးခံရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာ၃ဘိန်းမောင်းတူတူစစ်တပ်ကဖမ်းဆီးတာခံရပြီးတဲ့နောက်တေဆုံးသွားတာနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကစက်တင်ဘာလကုန်ပိုင်းမှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်မြောက်ဦးမြို့မြို့တရက်ကွက်နေဦးအေးကျော်ဟာစက်တင်ဘာလ29ရက်နေ့နံနက်ပိုင်းကအမှတ်300တပ်ရင်းရှိမှဖမ်းဆီးခံရပြီးနောက်တနေ့တေဆုံးနေတဲ့ဦးအေးကျော်အလောင်းကိုရဲတပ်ဖွဲ့ကနေတဆင့်မြောက်ဦးစေးုံကိုပို့ပေးခဲ့တာပါတေဆုံးနေတဲ့ဦးအေးကျော်ရဲ့အလောင်းမှာလက်တွေကျိုးပဲ့နေပြီးဦးခေါင်းမှာလည်းသွေးယိုနေတဲ့ဒဏ်ရာတွေတွေ့ရတယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာဦးအေးကျော်ဟာ AA အဖွဲ့ကတက်ကြကြီးအဆင့်ရှိသူတဦးဖြစ်ပြီးစစ်ဆေးနေတုန်းတနတ်လူပြီးမိမိကိုယ်ကိုအဆုံးစီရင်သွားတာဖြစ်တယ်လို့ဖော်ပြထားပေမဲ့မိသားစုဝင်တွေနဲ့မြို့ခံတွေကတော့တပ်မတော်ထုတ်ပြန်ချက်ဟာမှန်ကန်မှုမရှိဘူးလို့ညင်းဆိုကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တန်မျိုးရလူမျိုးရေးတပ်မတော် DNL ၊ကချင်လူလိုက်ရေးဖွဲ့ KIU ၊ KIA တို့နဲ့စက်တင်ဘာလကုန်ပိုင်းမှာတိုက်ပွဲတွေတူထောက်ခဲ့ရတာကဥပေါင်းတော်ကပြောပါတယ်။စက်တင်ဘာလအတွင်းမြန်မာတပ်မတော်နဲ့တလေတုလာရှူတန်ရန်ကုတ်ခိုင်စတဲ့ဒေသတွေမှာတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့တယ်လို့ DNL ပြောခွင့်ရပုံမှုတိုက်ကြော်ကပြောပါတယ်။အစိုးရကအကြမ်းဖက်ဖွဲ့စည်းလို့သတ်မှတ်ထားတဲ့ရခိုင်တပ်တော်ရေးရှိရာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောက်ဝမြို့မှာပါကျန်ဒေသတွေမှာတပ်မတော်ကပြည်ရကြောင်းကြေညာထားပါတယ
်ရွေးကောက်ပွဲနီးလာတာနဲ့အမျှလုံခြုံရေးအကြောင်းပြုပြီး KNU တပ်မဟန်ကဖပွန်ခရိုင်နယ်မြေအတွင်းတပ်မတော်အင်အားတိုးချက်လာနေတယ်လို့ကရင်အမျိုးသားအစည်းအရုံး KNU အထွေထွေအတွင်းရင်းမူဘဒိုစောတာတိုမူကပြောပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ဖပွန်မြို့နယ်မှာတက်ရင်နရင်ထပ်တိုးလာပြီးတပ်မဟာခွန်ကွင်မှာလည်းနရင်လောက်တို့ချလာတယ်လို့ဘဒိုစောတာတိုမူကပြောပါတယ်အစိုးရနဲ့ KNU တို့သဘောတူလက်မှတ်ရင်းအင်အားအသစ်ဖြည့်တင်းခြင်းတွေမပြုတ်လုပ်ဖို့ပါရှိတာကြောင့်နှစ်ဖက်တက်အကြားထိတိုက်ပစ်ခတ်မှုဖြစ်ပွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ
်ထိုင်းမြန်မာနယ်စပ်တိုင်ချိလိတ်မဲဆန်ချစ်ကြည်ရေးတရားမှတ်နှစ်ကို15ရက်ကြာပိတ်လိုက်ပြီးနောက်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွင့်ပြုလိုက်ပြီးဖြစ်ပါတယ်စက်တင်ဘာလ28ရက်နေ့ကမဲဆန်မြို့အုပ်ချုပ်ရေးမှူးနဲ့တိုင်ချိလိတ်မြို့နယ်အုပ်ချုပ်ရေးမှူးတို့တာချီလိတ်မှာတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းကုန်ကားတွေကိုလက်ရှိတရက်6စီးဖြတ်သန်းခွင့်ပြုရာကနေအရင်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွင့်ပြင်တခြားသောသဘောတူညီချက်၅ချက်ရရှိခဲ့တယ်လို့တာချီလိတ်မြို့အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာနိုင်ငံမှာတနေ့ဆက်တနေ့ COVID-19 ရောဂါကူးစက်မှုမြင့်မားလာတာကြောင့်စက်တင်ဘာ15ရက်နေ့ကနိုင်ငံအာဏာပိုင်တွေ့ဆုံဆွေးနွေးကြပြီးနယ်စပ်ကုန်သွယ်ရေးသတားကိုစတင်ပိတ်လိုက်ကြတဲ့ကကုန်စည်စည်းစိမ်မှုတွေနှောက်နှေးကြောက်ကြမှုကြောင့်နိုင်ငံကုန်သွယ်မှုတရက်ကိုဘန်းငွေတန်း80ကနေ100ဆုံးရှုံးနေတယ်လို့ထိုင်းသတင်းတွေမှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ထိန်းချုပ်နယ်မြေမြောက်ရီမြို့နယ်ဘလူးကြီးကျေးရွာအုပ်စုကြောက်ခက်ကျေးရွာအနီးမှာတပ်မတော်ကလှပေါင်းများစွာစခန်းချနေထိုင်နေတဲ့အတွက်တိုက်ပွဲပြန်လည်ဖြစ်ပွားလာမှာကိုစိုးရိမ်နေကြသလိုတပ်စခန်းတစ်ခုအနေနဲ့အခြေချနေထိုင်သွားမှာကိုလည်းတရက်ခံတွေကစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကကြောက်ခက်ကျေးရွာအနီးရှိလူခုတ်ထဘုံကြီးကျောင်းမှာတပ်မတော်ဘက်ကလက်ရှိ တက်အင်အား30ခန်းဝေရောက်နေထိုင်နေသလိုအနီးအနားရှိခလက်ကလိုမှာလည်းစခန်းအခိုင်မှာတိဆောက်ပြီးနေထိုင်နေတာတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်တပ်မတော်ဘက်ကအခုလိုစခန်းချဝေရောက်နေထိုင်နေတာနဲ့ပတ်သက်ပြီး DKPA တာဝန်ရှိသူနဲ့တစုံတရာပြောဆိုဆွေးနွေးထားတာမရှိဘူးလို့ DKPA 2စစ်ဦးစီးချုပ်ဒုဗိုလ်မှူးကြီးစောစတီးကပြောပါတယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေစည်းရုံးမှုတွေလှုပ်ဆောင်နေကြသလိုအောင်နိုင်ရေးပါတီဆိုင်ဘုတ်စိုက်ထူမှုတွေလက်ကမ်းစာဆောင်ဖြန့်ဝေမှုတွေအပါအဝင်မျိုးမျိုးစုံနဲ့လှုပ်ဆောင်နေကြပါတယ်။အဲ့ဒီထဲကမှမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ဘုတ်တွေဖျက်ဆီးခံနေရပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါဗျ
။အခုလို့ NLD ပါတီအောင်နိုင်ရေးစိုက်ပုတ်တွေဖျက်ဆီးခံနေရတဲ့အပေါ်မှာမန်အောင်မျိုးနေပြည်နေလွှတ်တော်ကိုယ်စားလှယ်ဦးဖိုးနှွေးကသူ့အမြင်ကိုအခုလို့ပြောပါတယ်
။ကျွန်တော်ပြည်သူအမျိုးစုကတော့မဟုတ်ပါဘူး။ဒီကဲဟိုတော်မှာဒီလိုပဲဟိုအကျက်ဖဲစုပူလို့တဲ့လူနေတွေဆိုရဲတော့ပဲပြည်ကြောတဲ့လူတွေရှိပါတယ်။ပြည်ကြောမှုအရေအလုပ်တဲ့ဟာတွေပါ။ဒီဒီစားကဒါတော်တော်လုံးအနေနဲ့ဆက်ရတယ်မဟုတ်ပါဘူး။ဒါကြောင့်ပြည်သူဒီကလေးတွေကမသိနဲ့မလဲလဲလုပ်တဲ့ဟာဖိုက်တော့ကျွန်တော်ကတော့ဒီကဟိုဒီချက်ပေါ်နဲ့ဆက်ပါတယ
်။ရခိုင်ပြည်နယ်ကမြေပုံပုံနှကျွန်းတောက်ကောက်မန်အောင်နဲ့ငပလီစတဲ့နေရာတွေမှာစိုက်ထူထားတဲ့ NLD ပါတီအောင်နိုင်ရဲ့စိုက်ပုတ်တရှုဖြတ်စီခံရမှုတွေရှိသလိုစိုက်တွေမြို့ပေါ်ကဥဥ္တမပန်းချန်ချင်းမှာစိုက်ထားတဲ့စိုက်ပုတ်နဲ့လက်မတော်တောင်ရဲကောကစိုက်ပုတ်တွေဟာလည်းစတံပါလာတတိယပတ်မှာဖြတ်စီခံခဲ့ရပါတယ်။မန်အောင်မြို့နယ်ကစိုက်ပုတ်သုံးခုအပါအဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာ NLD အောင်နိုင်ရဲ့စိုက်ပုတ်30ကျော်ဖြတ်စီခံခဲ့ရပြီးစတံပါလာ20ရာနဲ့ကမန်အောင်မြို့နယ်စိုက်ပုံကြည့်ရွာမှာ NLD ပါတီကအောင်နိုင်ရဲ့စိုက်ပုတ်စိုက်ဖို့လာသူတွေကိုရွာသားတွေကန့်ကွက်တဲ့အတွက်စိုက်ပုတ်မဆက်ရပြီးပြန်လာခဲ့ရပါတယ်။အခုလိုပါတီအောင်နိုင်ရဲ့စိုက်ပုတ်တွေဖြတ်စီခံနေရတာနဲ့ပတ်သက်လို့မကြမီကြေညာချထောက်ဖို့ရှိတယ်လို့လည်းဥဖုံးတွေကအခုလိုစပြောပါတယ်။
ဒီမှာတရားရတော့ခုလိုလိုဖိလာတဲ့စိတ်ကိုပုံမှန်ပါသေးပြီကျွန်တော်စီရရထားဖို့ရှိပါတယ်ဒီကြောင်ချက်ပါတော့ကျွန်တော်အကျေချုပ်ပြောဖို့လိုတော့ကျွန်တော်ဒီရေဟာအကျေဖိလာတဲ့စိတ်ကိုပြေကြောင်ဒီကျေဖိလာမျိုးတွေကိုဆက်တဲ့ပြီးကမလို့ဆောင်ဖို့နောက်ထပ်ဖိလာရတဲ့ကျွန်တော်စိတ်စိတ်ကသာသာနေနေပူအောင်မကြီးချီချီရအရေးယူဟိုဆောင်ရလို့လို့ဆိုတဲ့ကြောင်ချက်ထောက်ဖို့ရှိရပါတယ
်ရခိုင်ပြည်မှာဒီလို NLD အောင်နိုင်ရဲ့စိုက်ပုတ်တွေဖြတ်စီခံနေရတဲ့အပေါ်မှာရွေးကောက်ပွဲလေးလာဆုံးချေရေးအရေးဖအဖွဲ့တစ်ခုဖြစ်တဲ့ People for People အဖွဲ့ဒါရိုက်တာကိုစိုးလန်းကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီကျေရန်စစ်ပြန်တယ်နေပြီးတော့ရခိုင်ပြည်မှာဒီ IDV တွေအရင်ရလာတဲ့အပေါ်မှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုအနေထားကိုလူတွေကလက်မခံတဲ့အနေထားတစ်ခုရှိတယ်နောက်တစ်ခုကတော့ဒေသအလိုက်အနေထားပေါ်မှာသူတို့လက်မခံတဲ့အနေထားပေါ်မှာအဲ့လိုလုပ်တာလည်းရှိမှာပ
ါရခိုင်ပြည်နယ်မှာ AA နဲ့အစိုးရတက်တို့တိုက်ပွဲတွေပြန့်ထန်နေတဲ့အပြင်သိမ်းတမ်းရှိတဲ့ပြည်သူတွေနေရဆန့်ခွာနေကြရပြီးကိုရိုနာဗိုင်းရပ်ကူးစက်မှုတွေလည်းမြင့်တက်နေတဲ့တော့နိုင်ငံရေးပါတီတွေမိစေစေယုံမှုတွေကိုထိရောက်စွာမလုပ်နိုင်သလိုမြောက်ဘက်ကမြို့နယ်တွေမှာလည်းရွေးကောက်ပွဲမဖြစ်မှာကိုဒေသခံနိုင်ငံရေးပါတီတွေစိုးရိမ်နေကြရပြီးရခိုင်ပြည်သူတွေအများစုကတော့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုမရှိကြဘူးလို့လစ်လာသူတွေကသုံးသပ်နေကြပါတယ်
ဆက်ပြီးတော့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌခွန်ထွန်းဦးကစက်တဘာလ28ရက်နေ့2020မှာရာထူးကနေနှုတ်ထွက်သွားကြောင်းတရားဝင်ကြေညာခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့မကြာတော့တဲ့အချိန်မှာအခုလိုမျိုးဥက္ကဋ္ဌကြီးခွန်ထွန်းဦးနှုတ်ထွက်သွားတော့ SNLD ပါတီအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့ထိခိုက်မှုတွေရှိပါသလား။ဒီအခြေအနေတွေကို SNLD အတွင်းရင်းမှုလည်းဖြစ်ပြောခွင့်ရပုံကူလည်းဖြစ်တဲ့ဆိုင်းလေးကိုနမ်ဟ ோம் ကနေဆက်သွယ်မေးမြန်းထားပါတယ်
။စက်တင်ဘာလ29ရက်နေ့တုန်းကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကြီးခွန်ထွန်းဦးရာထူးကနေနှုတ်ထွက်သွားတယ်လို့ကြားသိရပါတယ်ရှင့်။ဘယ်လိုအခြေအနေကြောင့်ပါလဲ
။အဓိကကတော့ကျမ်းမာရေးအခြေအနေကြောင့်ပါပဲ။နောက်ပြီးတော့မှဒီသားစုဒီကိစ္စကြောင့်ပေါ့နော်။ရှင်းပြရမယ်ဒီအမေရိကန်ကိစ္စတွေကြောင့်တာတီအချိန်မပေးနိုင်မှဆိုးရည်နဲ့ဒါရမီသားကြီးရေးနဲ့တက်ဆိုင်ပါလိမ့်မယ်တာတီနေနဲ့ကတော့လုံးဝအတိတ်ကတည်းကပြတ္တနာတွေအရှိန်ရှိနေတာတခုမှမရှိပါဘူးခင
်ဗျအခုလိုရွေးကောက်ပွဲကလည်းနီးလာနေချိန်မှာနိုင်ငံရေးဩစာကြီးမားတဲ့ပုဂ္ဂိုလ်တယောက်ကလည်းနှုတ်ထွက်တော့ဘလောက်အထိကြရဲ့ရိုက်မှုတွေရှိလာနိုင်ပါမလဲရှင
်တာတီဝင်လူတွေနဲ့ SNL ကိုဝန်ရံတဲ့လူတွေအခုကတော့အာရုံတရားဝန်ကြီးချက်ဖြစ်မှာပေါ့နော်ဒါမှမဟုတ်ပြည်သားရဲ့အမြင်မှာဒီလက်စွဲခါနိုင်လောက်တဲ့ပါတီကျင်းမှာလုံးလုံးနိုင်တဲ့အခုကြောင့်တောင်းထမ်းဆောင်နိုင်တဲ့လူတွေရှိနေလို့ဒီဆက်ဆရာပေါ့နော်အဲ့လိုဒီနေကြောင့်ဒီလက်ခတ်တဲ့ဆိုတဲ့ခါကျတော့ဒီကြောင်းရင်းဖန်ကိုကကနနာပြန်ထုတ်တတ်မယ်ဆိုလို့ရှိရင်တော့ဝန်ထဲကပေးမကောင်းတာတစ်ပိုင်းပေါ့ဗျနိုင်ငံရေးရတီးပြီးတော့မှရက်ခတ်เสียအကြောင်းတော့မရှိဘူးထိခိုက်ကြအကြောင်းမရှိဘူးလို့ကျွန်တော်ဒီနေ့ရင်းကြည့်ပါလိမ့်မယ်
လက်ရှိအနေထားအရပကုံးပြောင်းတာဝန်ထမ်းဆောင်ဖို့အသင့်အနေထားရှိနေပြီလား
ဒီနေ့သားရှိတယ်လို့တော့ပြောလို့မရဘူး။ဒါပေမဲ့လို့နိုင်ငံရေးပါတီရဲ့သဘောတရားအရသဘောတက်သဘောရှင်းလို့လေ။အဲ့လိုမျိုးလုံဆိုင်ဖို့အတွက်ကတော့ပါတီမှာရှိရှိရရကျွန်တော်ကျင့်စဉ်ဆောင်ရွက်ထားတာရှိပါတယ်။ဘုံတိုင်းရတာဝန်နဲ့နိုင်ယူသွားတယ်ဆိုရင်လည်းကျွန်တော်နားမှာပဲရှိနေတယ်။ကျွန်တော်တို့ဆက်လက်လုံဆောင်ကြပုံစံတွေလည်းအရင်ကအပြင်လာတိုင်းဆက်လက်ပြီးလုံဆောင်သွားဖို့ဟာကိုယ်စီကိုယ်စီကတာဝန်ယူဖို့အပြင်နဲ့ဆက်လက်ပြီးတော့မှလုံဆောင်သွားကြမှာပဲဖြစ်ပါတယ
်။အခုဒီလိုဥက္ကရာကြီးဘက်ကတရားဝင်ကြေညာလိုက်တော့ဘ ഹു အနေနဲ့ဘယ်လိုဆက်လုပ်ဖို့ရှိပါသလဲရှင့်
။2020ရေကောက်ပွဲကာလအလွန်ကျမှာပဲရှင်းနေရကျွန်တော်ပြေဆိုပြီးတော့မှသုံးချက်ပေးနိုင်မှာဖြစ်ပါတယ်။အခုတိုင်းတော့ဟိုတိုင်းရကျွန်တော်တို့အစာကြီးဆိုတဲ့အကုန်ပုံရာဒီအတိုင်းနဲ့ဆက်ရှိနေမှာဖြစ်ပါတယ်
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြားရမှာပါရှင
်ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးတာခံရပြီးနောက်တေဆုံးသွားတဲ့သုံးဘိန်းမောင်းတူတဦးနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တအံအမျိုးသားလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့စက်တင်ဘာလအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
သောရီနေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်မေဂန်ဒရာရွေးကောက်ပွဲအတွက်သမ္မတ Trump နဲ့ဒီမိုကရက်ပါတီသမ္မတလောင်း Joe Biden တို့ကြောင့်နောက်ထပ်လုံမဲ့စကားစစ်ထိုးပွဲရဲ့ပုံစံကိုတင်းကျပ်သွားမယ်လို့သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲကိုကြီးကြပ်တဲ့ကော်မရှင်ကပြောလိုက်ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကလုတ်ခဲ့တဲ့သူတို့နှစ်ယောက်ရဲ့ပထမအကြိမ်စကားစစ်ထိုးပွဲဟာအမေရိကန်သမိုင်းမှာအဆိုးဆုံးစကားစစ်ထိုးပွဲဖြစ်တယ်လို့ကြေကြပြမြဖော်ပြခဲ့ကြပြီးတဲ့နောက်အဲ့လိုစီးမင်းတွေပြောင်းလဲတင်ကြပ်ဖို့လှုပ်လာတာပါ ဒေါနယ်ထရမ့်နဲ့ဂျိုးဘိုင်ဒန်တို့ဟာမကြာခဏဆိုသလိုတယောက်ပြောနေချိန်မှာတယောက်ကကြားဖြတ်ပြောတာဒါမှမဟုတ်နှစ်ယောက်စလုံးတစ်ပြိုင်နက်တည်းလူပြောတာတွေလှုပ်ခဲ့ကြပြီးကိုယ်စလဲလောင်းနှစ်ယောက်စလုံးမေးတဲ့မေးခွန်းကိုအတားအဆီးအဟန့်တားတွေမရှိဘဲဖြေနိုင်အောင်ချမှတ်ထားတဲ့စီးမင်းတွေကိုဒေါနယ်ထရမ့်ဟာလိုက်နာခြင်းမရှိဘူးဆိုပြီးတော့ဒီစကားစစ်ထိုးပွဲကိုဥဆောင်ဆွေးနွေးတင်ဆက်သူ Fox သတင်းထောက် Chris Wallace ကပြောပါတယ်အော်ဘာ15ရက်နဲ့22ရက်နေ့ဒီမှာလုံးမဲ့ဒုတိယအကြိမ်နဲ့တတိယအကြိမ်စကားစစ်ထိုးပွဲမတိုင်ခင်မှာတော့စီးမင်းသက်တွေကိုအများဆုံးချမှတ်သွားမယ်လို့လည်းပြောပါရယ်။တချို့ဝေဖန်သူတွေကတော့သမ္မတထရမ့်နဲ့ဂျိုးဘိုင်ဒန်တို့စကားပြောနေချိန်မှာနောက်တစ်ယောက်ရဲ့မိုက်ခရိုဖုန်းကိုပိတ်ထားဖို့ကြံပေးလိုက်ပါရယ်ခင်ဗျာ။ဥရောပလောကိုဗစ် -19 ကူးစက်မှုတွေတဖြည်းဖြည်းပြန်မြင့်တက်နေပြီးတော့စပိန်နိုင်ငံမှာတော့လူတစ်သိန်းမှ300နှုန်းနဲ့ကူးစက်နေပါရယ်။ကူးစက်မှုနှုန်းနှစ်ဆဖြစ်နေတဲ့မက်ဒရစ်မြို့မှာလည်းလူတစ်သိန်းမှ980ကျော်ကူးစက်နေတာကြောင့်အစိုးရကအသွာလာပိတ်ပင်မှုတွေကိုကန့်သတ်ထားပါတယ်။ဒီလိုနဲ့လူသုံးသန်းလောက်ကိုအိမ်ထဲမှာပဲနေကြဖို့အလုတ်ကြောင်းဈေးဝယ်တာနဲ့စေပစ္စည်းဝယ်ယူဖို့ကလွဲပြီးတော့မလိုအပ်ရင်အပြင်မထွက်ကြဖို့ကိုလည်းတားမြစ်ထားပါတယ်။ကန့်သတ်ချက်အစ်စ်တွေကိုဗဟုထုနေမှာပြန်ပြီးတော့ချမှတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ။အာရှဒလကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေပြီးအိန္ဒိယမှာတော့ဒီကနေ့တရက်ထဲကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ 1,180 ကျော်ရှိပါတယ်။အခုချိန်ဒီအိန္ဒိယမှာ COVID-19 ကူးစက်သူ 6,300 ကျော်ရှိပြီးတော့သေဆုံးသူကလည်း 98,000 ကျော်နေပြီဖြစ်ပါတယ်။ကူးစက်မှုပေါင်းရဲ့41ရာခိုင်နှုန်းဟာစက်တင်ဘာလထဲမှာကူးစက်ခဲ့တာဖြစ်ပြီးတော့တလားတွင်သေဆုံးမှုနှုန်းဟာလည်းကူးစက်သူစုစုပေါင်းရဲ့34ရာခိုင်နှုန်းရှိတာပါ။မြန်မာအစိုးရကညာနာပစ္စည်းမူပိုင်ခွင့်ရုံးဖွင့်လိုက်တာကိုအမေရိကန်ပြည်ထောင်စုကထောက်ခံကြိုးဆိုကြောင်းအခုလိုမူပိုင်ခွင့်ရုံးဖွင့်လိုက်နိုင်တာကမြန်မာနိုင်ငံအတွင်းခေတ်မီမူပိုင်ခွင့်စနစ်တစ်ခုကိုတည်ထောင်မှုရေးပါတဲ့ခြေလှမ်းတရဖြစ်ကြောင်းအမေရိကန်တန်ယုံယာယီတာဝန်ခံကပြောလိုက်ပါတယ်။အော်တိုဘာတရနေ့ကနေပြီးတော့မှညာနာပစ္စည်းမူပိုင်ခွင့်ရုံးကိုဗီဒီယိုကနေတစ်ဆင့်ဖွင့်လှစ်ပွဲမှာအမေရိကန်တန်ယုံယာယီတာဝန်ခံကအမှာစကားပြောကြားခဲ့တာဖြစ်ပြီးတော့အခုဖွင့်လှစ်လိုက်တဲ့ရုံးကကွန်ပစ္စည်းမှတ်တစိတ်တွေမှတ်တမ်းတင်ထားရှိနိုင်ရေးလျှောက်လွှာတွေကိုစတင်လက်ခံနိုင်တော့မှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။ကြော်တော်ရင်းညပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေရ VOA မြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်ကြည့်ရှုအားပေးတဲ့လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်နေအားလုံးချမ်းသာချမ်းမြေ့ကြပါစေ။များကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.